Welcome to the Voice of America in Burmese.
Mingla menne kimashe. Washington Bureau of VOA American တန်ကနေ2016ခုနှစ်ဇွန်လ24ရက်တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမှတ်နေတာချမ်းနဲ့အတူညင်ညာပေးပါပါဗြိတိန်နိုင်ငံဥရောပတမကရက်ကနေခွဲထွက်မထွက်တမန်ဝင်ပြည်လုံးချက်ဆန္ဒခံယူဘက်ကိုကြာတဲ့ပရင်းနေမှာပဲမဲပေးမှုတွေပြီးဆုံးသွားခဲ့ပါပြီထိုင်းနိုင်ငံကိုသုံးရက်ကြာခီးရောက်နေတဲ့တော်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာခီးစဉ်ပထမနေ့မှာပဲမြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားမှာပါမအင်ဂျင်
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းထိုင်းနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေအရေး NLD အစိုးရကဦးစားပေးဆောင်ရွက်နေကြောင်းပြောကြားသွားတာကိုကြားရဖို့ရှိပါတယ်
။နိုင်ငံသားများအားလုံးဟာဥပဒေပေါင်းတွင်ဒီနိုင်ငံရဲ့ဥပဒေပေါင်းတွင်ရသည်ရတဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျွန်တော်တို့တတ်နိုင်အောင်ကြိုးစားပြီးတော့အလုပ်ပေးပါမယ်။
ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နောက်ဆုံးအခြေအနေကိုလည်းထုတ်လွှင့်ပေးမှာပါ။အဲ့ဒီနောက်မှာတော့မွန်လက်နက်ကိုင်အဖွဲ့ကသူတို့လက်နက်တွေကိုအနှံဖို့တက်မတော်နဲ့ညှိနှိုင်းနေတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါ့အပြင်ဘကိုးတိုင်းမှာမွတ်စလင်တွေပိုင်တဲ့ဘာသာရေးအဆောက်အုံချို့ဖျက်ဆီးခံရတဲ့တဲ့ရင်ကိုလည်းကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာတဲ့ရင်တွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကပြောပြမှာပါရှင်။
ဗြိတိန်နိုင်ငံဥရောပတမကရေကနေခွဲထွက်မထွက်တမန်ဝင်ပြည်လုံးချက်ဆန္ဒခံယူပွဲကိုကြက်တပရီနေမှာမဲပေးမှုတွေပြီးဆုံးသွားပါပြီ။လူဝင်မှုကြီးကြပ်ရေးအချုပ်အခြာအာဏာပိုင်ဆိုင်မှုလုံခြုံရေးနဲ့ဗြိတိန်နိုင်ငံရဲ့အနာဂတ်စီးပွားရေးဆိုင်ရာကဏ္ဍမျိုးစုံကိုရိုက်ခတ်မှုရှိနေတဲ့အဖြစ်ထွက်လာမယ်။ဒီဆန္ဒခံယူပွဲရဲ့ရလဒ်ကိုတော့တောက်ကြန်နဲ့စောစောမှသိရမှာပါ။ဗြိတိန်နိုင်ငံတောင်ပိုင်းမှာမိုးသီးထန်ပြီးရေကြီးရေလျှံမှုတွေကြောင့်လန်ဒန်မြို့တော်ကမြောက်ရထားလမ်းတချို့ပိတ်ပစ်ခဲ့ရတယ်လို့ရင်းအသွားလာတွေပါရှုပ်ထွေးပြီးညနေပိုင်းမဲယုံကိုသွားမဲ့သူတွေအတွက်အခက်အခဲတွေရှိနေပေမဲ့မဲယုံတွေကိုတော့ကြက်တပရင်းနေမှာငိုသတ်မှတ်ထားတဲ့အချိန်တိုင်းပဲပိတ်ခဲ့တာပါ။ရေကြီးမှုကြောင့်လန်ဒန်မှာရှိတဲ့မဲယုံအနည်းဆုံးနှစ်ခုလောက်ကိုနေရာရွှေ့ပြောင်းပေးခဲ့ရပါတယ်။တချို့ကတော့ငင်းချင်းအတွက်ရည်ရွယ်တည်ထောင်ခဲ့တဲ့EU ဥရောပတမကရေကဆက်မနေမနေအရေးပါတဲ့ဆုံးဖြတ်ချက်အတွက်မိုးရေထဲမှာပဲတွားရောက်ပြီးမဲပေးခဲ့ကြတာပါမဲပေးသူတွေမဲယုံကိုတွားနေချိန်မှာကောက်ယူခဲ့တဲ့စစ်တမ်းတွေမှာတော့ခွဲထွက်ခြင်းသူတွေရောဆက်နေခြင်းသူတွေပါနှစ်ဖက်စလုံးအကျိန်နဲ့ဖြစ်နေပြီးတချို့နေရာတွေမှာတော့ဆက်နေခြင်းတဲ့သူတွေအသားစီးနည်းနည်းရနေတာကိုတွေ့ရပါတယ်စီးပွားရေးတုံ့တက်သူတွေကတော့ Britain သား EU ကနေခွဲထွက်သွားမယ်ဆိုရင်စီဝါရေးဆိုင်ရာဆုတ်ရတဲ့အကျိုးဆက်တွေကိုရင်ဆိုင်ရဖို့ရှိတယ်လို့ခန့်မှန်းကြပြီးတချို့ကတော့ပေါင်စတာလင်ငွေတန်ဖိုးဟာ15ရာခိုင်နှုန်းလောက်ကျတော့နိုင်ခြေရှိတယ်လို့တွက်ပါတယ်။ကြက်တပရင်းနေမဲခွဲနေခြင်းမှာတော့ဗြိတိရှ်ပေါင်ငွေဟာ6လအတွင်းမှာအမြင့်ဆုံးကိုတက်သွားခဲ့ပါတယ်။ရာသီဥတုဆုတ်ရနေတဲ့ကြားကပဲမဲလာပေးသူကအများပြားရှိခဲ့တာပါ။
အမေရိကန်ပြည်ထောင်စုမှာထောက်ထားမဲ့ပြောင်းရွှေ့နေထိုင်တဲ့တန်းနဲ့ချီတဲ့သူတွေကိုမောင်းထုတ်မဲ့ကိစ္စရွှေ့ဆိုင်ရေးသမ္မတအိုဘားမားရဲ့အစီအစဉ်ဟာပြည်ထောင်စုတရားရုံးချုပ်မှာဆုံးဖြတ်ချက်မချနိုင်တဲ့အတွက်ရှေ့မတိုးနိုင်ဖြစ်သွားခဲ့ပါတယ်။လူဝင်မှုပေါ်လစီပြောင်းလဲတွေကိုကွန်ဂရက်စ်လွှတ်တော်ကအတည်ပြုဖို့ညှင်းဆန်ခဲ့ပြီးတဲ့နောက်အိုဘားမားရဲ့သမ္မတအုပ်ချုပ်ရေးအမိန့်နဲ့အကောင့်ထက်ဖော်ဖို့ကြိုးပမ်းမှုကိုအောက်ရုံးကပယ်ချထားတာနဲ့ပတ်သက်ပြီးတရားရုံးချုပ်မှာထောက်ခံမဲ့လေးမဲ၊ကန့်ကွက်မဲ၄မဲစီဖြစ်နေပါတယ်။အမေရိကန်ပြည်ထောင်စုအတွက်အပြည့်အဝတာဝန်ထမ်းဆောင်ဝင်မရပဲပုံရှုပ်ကွက်ရှုပ်နေရသူတွေမှောက်ရိပ်ထဲကထွက်လာခွင့်မရရှိအောင်ဖြစ်စေတဲ့ဒီဆုံးဖြတ်ချက်ဟာစိတ်ပျက်စရာကောင်းတယ်လို့သမ္မတအိုဘားမားကဆိုပါတယ်။ဘလို့ပင်ဖြစ်စေဥပဒေအတိုင်းလိုက်နာနေထိုင်သူတွေကိုတော့အတင်းမောင်းထုတ်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒီနေ့အစောပိုင်းကကွယ်လွန်သွားသူတရားရုံးချုပ်တရားသူကြီးအန်တိုနင်စကာလီယာနေရာမှာအစာထိုးခန့်အပ်ဖို့သူ့ရွေးချယ်တဲ့Merit Garland ကိုအထက်လွှတ်တော် Republican တွေကလက်မခံတဲ့အတွက်လဲသမ္မတကထပ်မံရှုံချလိုက်ပါတယ်။တရားရုံးချုပ်မှာတရားသူကြီး9ဦးရှိရမှာဖြစ်ပေမဲ့အခုက10ဦးတည်းသာရှိတဲ့အတွက်4မဲစီနဲ့ဖြစ်သွားခဲ့တာဖြစ်ပါတယ်
။ American လွတ်လပ်ရေးနေ့အားလည်းပြီးလွှတ်တော်ပြန်ပြီးစချိန်မှာ အောက်လွတ်တော်မှာတနိုင်ကန်ဆောင်ခွင့်ထိန်းချုပ်တဲ့ဥပဒေအတွက်ပြန်ပြီးတက်ယူမယ်လို့ဒီမိုကရက်တစ်ပါတီဝင်အမတ်တွေကကတိပြုကြုံဝါခဲ့ကြပါတယ်အောက်လွတ်တော်ဒီမိုကရက်တစ်ပါတီဝင်အမတ်တွေကကျွေးကြော်သံတွေကိုအော်ဟင်အောက်လွတ်တော် Republican Party ဝင်တွေကိုပန်ကြားခဲ့တာဖြစ်ပြီးသူတို့ရဲ့ကြက်သပရင်းနဲ့လှတ်တော်အပြင်ဘက်က26နိုင်ကြာထိုင်တဲ့ဘက်ကိုတချင်းတွေတီဆွေရင်အဆုံးသတ်ခဲ့ကြပါတယ်။အရက်ဖက်လူခွင့်ရေလှုပ်ရှားမှုမှာထင်ရှားတဲ့အောက်လွတ်တော်မှ John Lewis ဦးဆောင်တဲ့လှတ်တော်အပြင်ဘက်မှာတကားလေကရစ်တွေဘောကဆန္ဒပြပွဲမှာသူတို့ကိုထောက်ခံသူတွေကကျေးဇူးတင်ကြောင်းဟစ်အော်ကြွေးကြော်ရင်ဝန်ရံခဲ့ကြတာပါ။ဆန္ဒပြနေတဲ့လှတ်တော်အမတ်တွေကလည်းအောက်လွတ်တော်မှာအလုံးကိုကြော့ဖြတ်သွားမယ်ဆိုတဲ့လူခွင့်ရေတချင်းကိုတီဆိုခဲ့ကြပါတယ်။ဒါပေမဲ့ဒီတစ်ခါမှာတော့လာမယ့်လှတ်တော်အကြိုအဖြစ်နဲ့ဥပဒေပြဋ္ဌာန်းနိုင်ရမယ်လို့ပါထည့်ပြီးတီဆိုခဲ့ကြတာဖြစ်ပါတယ်။အောက်လွတ်တော်ကဆွေးနွေးပွဲတွေကိုပြတာတဲ့ရုပ်တံတင်ဆက်မှုကိုအောက်လွတ်တော်ကိုဥဆောင်တဲ့ Republican Party ဘက်ကပိတ်ပစ်ခဲ့တာမို့ Democratic Party ဝင်အမတ်တွေကသူတို့ရဲ့လူမှုကွန်ရက်တွေကနေဗီဒီယိုတွေနဲ့ပါဓာတ်ရိုက်ဖြန့်ဝေခဲ့ကြတာဖြစ်ပါတယ်
။ဂျာမနီနိုင်ငံ Frankfurt မြို့တောင်ပိုင်း85ကီလိုမီတာလောက်အကွာမှာရှိတဲ့ Vienheim မြို့အနောက်ပိုင်းမှာခြားသာပရင်းတွေကရုပ်ရှင်ရုံတရုံနဲ့လက်နက်ကင်ဆောင်ပြီးဝင်ရောက်လာတဲ့မျက်နှာဖုံးတက်လူတအူးကိုရဲတွေကအသေးပစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့ဂျာမန်အာဏာပိုင်တွေကပြောပါတယ်။လက်နက်ခဲယံအမြောင်များတဲဆောင်လာတဲ့အဲ့ဒီလူဟာရုပ်ရှင်ရုံထဲမှာအကာအကွယ်ယူပြီးလူအမြောင်များကိုတစားကန်ဖြစ်ဖမ်းဆီးထားခဲ့ပါတယ်။ရဲတွေကသူ့ကိုပြစ်ခတ်ပြီးအသေးဖမ်းမိခဲ့တာဖြစ်ပါတယ်။တစားကန်တအူးမှထိခိုက်ဒဏ်ရာရတာမရှိဘူးလို့တာဝန်ရှိသူတဦးကပြောပါတယ်။ကျွန်တော်တို့ရထားတဲ့သတင်းအချက်လက်တွေအရကျူးလွန်သူဟာရုပ်ရှင်ရုံထဲမှာရွေလျားသွားလာနေပြီးစိတ်ရှုပ်ထွေးနေပုံနဲ့ရတယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ကနအူပိုင်းထွက်ပေါ်ခဲ့တဲ့သတင်းတွေထဲမှာတနက်အချက်ပေါင်းများစွာပြစ်ခတ်ခဲ့ပြီးလူဒါဇင်ပေါင်းများစွာလည်းဒဏ်ရာရသွားတယ်လို့ဆိုပါတယ်။ရဲအရာရှိတွေဟာလက်နက်အပြည့်အစုံတပ်ဆင်ထားတဲ့အထူးတပ်ဖွဲ့တွေကိုအခင်းဖြစ်ပွားရာကိုဆစ်လွတ်ခဲ့တယ်လို့လည်းဆိုပါတယ်။ကျူးလွန်သူဘယ်သူဘဝဖြစ်တယ်ဆိုတာနဲ့ဘာကြောင့်အခုလိုလုပ်ရတယ်ဆိုတာမသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တန်ကမနေ့ကင်းတဲ့နေ့ကိုဆက်လက်ကျင်းပနေပါတယ်။ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်ဝူချာရဲ့ဖိတ်ကြားချက်အရထိုင်းနိုင်ငံကို၃ရက်ကြာခီးတွားရောက်နေတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာခီးစဉ်ပထမနေ့ဖြစ်တဲ့ကျက်တပရင်းနေ့မှာပဲမြန်မာရွှေ့ပြောင်းအလုတ္တမအများစုရှိနေတဲ့မဟာထိုင်မြို့ကိုတွားရောက်ခဲ့ပါတယ်။ရွှေ့ပြောင်းအလုတ္တမများနဲ့တွေ့ဆုံရမှာမြန်မာနိုင်ငံသားအလုံးထိုင်းနိုင်ငံဥပဒေပေါင်းတွင်ရတဲ့ရထိုက်တဲ့အခွင့်အရေးတွေရဖို့ကြိုးစားပေးမှဖြစ်ကြောင်းကတိပေးခဲ့တယ်လို့လောလောဆယ်မှာရွှေ့ပြောင်းအလုတ္တမတွေအတွက်တည်တည်ခံလက်မှတ်ရဖို့အတွက်လုပ်နေပြီးနောက်မှတော့နိုင်ငံကူးလက်မှတ်ထုတ်ပေးဖို့ပါအစီအစဉ်ရှိကြောင်းပြောကြားခဲ့တာပါ။ရွှေ့ပြောင်းအလုတ္တမတွေဘက်ကလည်းလှုပ်ရကတန်းတူရဖို့နဲ့တက်တေကန်အထောက်ထားရအောင်လုပ်ရမှာကြုံရတဲ့အခက်အခဲတွေကိုပြောကြားနိုင်ခဲ့တာပါဒီတွေ့ဆုံပွဲကိုထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားတက်တောင်းကျော်လာရောက်ခဲ့ကြပေမဲ့900လောက်နဲ့ပဲတွေ့ဆုံနိုင်တာမို့ရွှေ့ပြောင်းအလုပ်သမားအများစုနဲ့တွေ့ဆုံစကားပြောခွင့်မရခဲ့တဲ့အပေါ်မှာဒေါန်ဆန်းစုကြည်ကစိတ်ပစ်ရတယ်လို့ပြောဆိုခဲ့ပါတယ်မြန်မာတန်ယုံကတာဝန်ရှိသူတွေကိုတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားအများစုအလုပ်လုပ်ကိုင်းနေတဲ့ဆက်ယုံအလုပ်ယုံတွေစီကိုပုံမှန်တွားရောက်ကြည့်ရှုပြီးပြဿနာတွေကိုဖြေရှင်းပေးဖို့ပါပြောကြားခဲ့တာပါဒေါန်ဆန်းစုကြည်ကတောက်ကြံနေမှာထိုင်းတက်ကလေးကြောင်းသားတွေနဲ့တွေ့ဆုံမှုရှိသလိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝန်ချာနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဂျောင်းဆန်းစုကြည်ရဲ့ထိုင်းနိုင်ငံသုံးရကြာခီးစဉ်အတွင်းထိုင်းမြန်မာနယ်စပ်ကထိုင်းရင်ဒုက္ခသည်စခန်းကိုတွားရောက်ဖို့အတွက်မူလကစီစဉ်ထားပေမဲ့ရာသီဥတုအချိန်ကြီးကတွားပြန်မှာမဟုတ်ဘူးလို့ထိုင်းဆိုအတာဝန်ရှိသူတွေကပြောပါတယ်။ဒီခီးစဉ်အတွင်းမှာသတင်းတောက်တွေသတင်းရယူတာကိုလည်းထိုင်းဆိုကအကြီးအကျယ်ကန့်သက်ထားတာပါ။ထိုင်းနိုင်ငံမှာတေဝင်မှတ်ပုံတင်တဲ့အလုပ်လုပ်ကိုင်းနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားစုစုပေါင်း2000လောက်ရှိပြီးဒုက္ခသည်တွေနဲ့အထောက်ထားမဲ့မြန်မာအလုပ်သမားတွေကလည်းအများအပြားရှိနေတာပါ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ် Miss ရန်ဟီလီဟာသူ့ရဲ့ဒုတိယနဲ့ခီးစဉ်ဖြစ်တဲ့ကျက်တပရင်းနဲ့မနက်ပိုင်းမှာစစ်တွေမျိုးမင်းကန်ရက်ွက်မှာရှိတဲ့ရခိုင်ဒုက္ခအသည်စခန်းကိုတွားရောက်ပြီးအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့အောင်မင်္ဂလာရက်ွက်ကိုပါတွားရောက်ခဲ့ပါတယ်
ကဘာပေါ်ရှိအသက်15နှစ်နဲ့64နှစ်ကြာလူပေါင်းတန်း250ခန့်ဟာ2014ခုနှစ်အတွင်းအနည်းဆုံးမိုးရစေတစ်ကြိမ်သုံးဆွဲခဲ့တယ်လို့ကုလသမဂ္ဂအစိုးရခန်းစာတတိယကဖော်ပြလိုက်ပါတယ်။ဒီပမာဏဟာပြင်သစ်ဂျာမနီအီတလီဗြိတိန်၄နိုင်ငံပေါင်းလူကြီးဦးရေအားလုံးရဲ့900ခန့်နှုန်းနဲ့ညီမျှတယ်လို့ UNODC ခေါ်ကုလသမဂ္ဂမိုးရစေနဲ့ရာဇဝတ်မှုဆိုင်ရာရုံးရဲ့ကြာတာပရင်းနေ့ကထုတ်ပြန်ခဲ့တဲ့အစိုးရခန်းစာတစ်စောင်မှာဖော်ပြထားတာဖြစ်ပါတယ်။မကြသေးခင်နှစ်တည်းအတွင်းမူရစေကြောင့်တည်ဆုံရသူအရေအတွက်ကြဆင်းလာတယ်ဆိုပေမဲ့2014ခုနှစ်အတွင်းတည်ဆုံခဲ့ရသူပေါင်း 23,000 ခန့်ရှိတယ်လို့ဆိုပါတယ်ဒီအရေအတွက်ဟာလက်မခံနိုင်လောက်အောင်များပြားနေပြီးကာကွယ်တားဆီးရေးကိုအလုံးအလောက်ပြုလုပ်နိုင်ရင်ဒီလောက်ထိများနိုင်စရာမရှိဘူးလို့ဆိုခဲ့ပါတယ်မူရစေအလွဲသုံးစားလုပ်သူတွေ6နှစ်အတွင်းမြင့်တက်လာပြီးအခုက29တန်းရှိနေတာကြောင့်မနစ်ကအစိုးရခန်းစာထက်နှစ်တန်းပိုများလာတာလည်းဖြစ်ပါတယ်။မြောက်အမေရိကနဲ့ဥရောပအလယ်ပိုင်းတို့မှာပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းဟီရိုဝင်သုံးဆွဲမှုနဲ့ဆေးလွန်ပြီးတော့တည်ဆုံတာတိတိတသားမြင့်တက်ခဲ့တယ်လို့ဆိုပါတယ်
။အာဖဂန်ဒုက္ခသည်တွေဟာနိုင်ငံရေးအကြမ်းဖက်မှုဆန်အရင်းမြစ်တွေဖြစ်လာနေတယ်ဆိုတော့ပါကစ္စတန်ရဲ့ပြောကြားချက်ကိုကုလသမဂ္ဂကပယ်ချလိုက်ပြီးအင်ရှန်ဆူအနေနဲ့အိုးအိမ်ရှေ့ပြောင်းနေရတဲ့ဒုက္ခသည်တွေကိုအာဖဂန်နိုင်ငံတဲကိုပြန်ပို့ပြီးဒီပြဿနာအတွက်အပြေရှားတဲ့အဆုံးဖြတ်ချက်ကိုအရင်စလိုမချဖို့အတွက်တိုက်တွန်းလိုက်ပါတယ်။ပါကစ္စတန်မှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်နီကအကြံပေးနေတယ်မှာအခုလိုပြောကြားလိုက်တာပါ။
အာရှတိုင်မှာရှိတဲ့တန်းကြွယ်တထေးတွေဟာမြောက်အမေရိကတိုင်နဲ့ဥရောပအပါအဝင်ကြံကမ္ဘာနိုင်ငံကတန်းကြွယ်တထေးတွေထက်ပိုပြီးတော့ချမ်းသာကြွယ်ဝကြတယ်လို့ကက်ချ်မီနီစီးပွားရေးအတိုင်ပင်ခံကုမ္ပဏီရဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။2015ခုနှစ်အတွင်းအာရှတန်းကြွယ်တထေးတို့ရဲ့ပိုင်ဆိုင်မှုဟာတန်းပေါင်း 16.4 တန်းရှိပြီး2006ခုနှစ်ကထက်နှစ်ဆတိုးလာတယ်လို့ဆိုပါတယ်။မြောက်အမေရိကတန်းကြွယ်တထေးတွေကတော့တန်ပေါင်း17တန်းကနေတန်ပေါင်း16တန်းခွဲအထိသာတိုးတက်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်အာရှတိုက်ရဲ့တန်းကြွယ်တထေးအရေအတွက်ဟာတစ်နှစ်အတွင်း 6.4 ရာခိုင်နှုန်းတိုးပွားလာပြီးအများစုဟာဂျပန်နဲ့တရုတ်နိုင်ငံတို့ကဖြစ်ကြပါတယ
်။တောက်ကြနေနေတဲ့ခင်တဲ့အစီအစဉ်ကိုဒေါက်ကင်မြူနက်ဒေါက်ခင်မျိုးတက်နဲ့မန္နန္ဒာချန်သူကတင်ပြခဲ့တာပါရှင်။မကြာခင်မှာတော့ဒီအမေရိကန်ပြည်ထောင်စုမှာအပူတပြင်းဆွေးနွေးငင်းခုန်စရာဖြစ်နေတဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေကြမ်းနဲ့ပတ်သက်ပြီးတော့အမေရိကန်ရောက်မြန်မာတွေရဲ့သဘောထားတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့ထိုင်းနိုင်ငံရောက်ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်နောက်ဆုံးအခြေအနေကိုပြောပြမှာပါ။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားအားလုံးရဲ့ရတဲ့ရထိုက်တဲ့အခွင့်အရေးတွေရရှိနိုင်အောင် NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်နေကြောင်းသုံးရက်ကြာချစ်ကြည်ခီးစဉ်ဖြင့်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။မနေ့ကြာသပတေးနေ့ကဘန်ကောက်မြို့တော်ကိုရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ဟာဘန်ကောက်မြို့နားမှာရှိတဲ့မဟာချိုင်ဒေသကမြန်မာရွှေပြောင်းအလုပ်သမားတွေကိုအရင်ဆုံးတွားရောက်တွေ့ဆုံရမှာထိုင်းအာဏာပိုင်တွေစီစဉ်ထားတဲ့ငါးပစွန်ဈေးခန်းမှအဆောက်အုံမှာမြန်မာအလုပ်သမားယာကနန်းလောက်ကိုတွေ့ဆုံမေကွန်းပြောကြားခဲ့တာဖြစ်ပါတယ်။
နိုင်ငံလမ်းများအားလုံးဟာဥပဒေပေါင်တွင်ဒီနိုင်ငံရဲ့ဥပဒေပေါင်တွင်ရသင်ရတိုက်တဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျွန်တော်တို့တတ်နိုင်အောင်ကြိုးစားပြီးတော့အလုပ်ပေးပါမယ်
ဒါအပြင်မြန်မာအလုပ်သမားတွေတရားဝင်အလုပ်လုပ်ကင်ခွင့်အတွက်အဓိကလိုအပ်ချက်ဖြစ်တဲ့နိုင်ငံကူးလက်မှတ်တွေကိုထုတ်ပေးနိုင်အောင်စီစဉ်နေကြောင်းဒေါအောင်ဆန်းစုကြည်ကတက်ရောက်လာတဲ့အလုပ်သမားတွေကိုအခုလိုရှင်းပြခဲ့ပါတယ
်ကျွန်တော်ပေါ့ဖို့တွေဒီမှာထုတ်ပေးဖို့စီစဉ်မှာပါအခုလုံးစောစောလေးဆရာဆော့ဆော့ပြောရတဲ့အတိုင်းပဲကျွန်တော်တို့ကနေပြီးတော့ဟိုဘာမှဆောက်ရဆရာမရှိတဲ့လူတွေကို CEO ဖိုင်ထုတ်ပေးဖို့စဉ်းစားပါတယ်ဒါအလို့ကျွန်တော်တို့ရဲ့တောင်းဆိုချက်အရာပါအရင်တော့ဆိုရင်ပြပါလိမ့်မယ်ဟိုဟိုစာ temporary passport ပေါ့နော်အဲ့ဒါတွေကိုထုတ်ပေးနေကြပါတယ်ထုတ်ပေးနေပြီးတော့မှဒီကျမတို့နိုင်ငံကအရင်တုန်းကဝင်ရဌာနကနေပြီးတော့ CEO ဖိုင်ထုတ်ပေးဖို့ဒါလိုလားတယ်ဆိုတော့ဒီတိုင်းဆိုတာလည်းဒါကိုလက်ရောပေးတာဖြစ်ပါတယ်ဒါပေမဲ့ကျမတို့အနေနဲ့တော့ passport ထုတ်ပေးတာပို့ပြီးတော့ကျမတို့ရဲ့နိုင်ငံကနိုင်ငံသားရဲ့အဆင်ပြေမယ်ဆိုတော့ကျမတို့ဒီလိုဆုံးဖြတ်ပြီးတော့ passport ပဲထုတ်ပေးရပါတယ်ဒါပေမဲ့လည်းကျမတို့ကပဲအရင်တုန်းကကျမတို့နိုင်ငံအစိုးရကနေပြီးတော့ CFI ထုတ်ပေးမှုကိစ္စကိုကမ်းခံပြီးတော့တောင်းဆိုခဲ့လို့ဒီဘက်ကခွင့်ပြုခဲ့တာပါအဲ့တော့ကျမတို့ကနေပြီးတော့ passport ပဲထုတ်ပေးခြင်းပါလေဆိုရင်ထုတ်ပေးခွင့်ပေးမှာပါတဲ့ဒါပေမဲ့အရင်တုန်းကကျမတို့ CFI တောင်းခဲ့လို့တောင်းခဲ့တဲ့အချိန်ဖြစ်မြောက်ရေးအတွက်လက်ရောပြီးတော့လုတ်ပေးတဲ့ကိစ္စတွေရှိခဲ့တော့ဒါတွေပြန်ပြင်ဖို့ဆိုတော့အချိန်ယူရပါလိမ့်မယ်အခုတော့ချက်ချင်းလိုက်ရင်တော့ကျမတို့ CFI ထုတ်ပေးပါမယ်
ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အတွက်မြမအလုသမားတွေကိုထိုင်းအာဏာပိုင်တွေနဲ့အလုရှင်တွေဘက်ကစီစဉ်ရွေးချယ်ခဲ့တာဖြစ်ပြီးခမ်းမာထဲမှာဒ
တောင်ဆန်းစုကြည်ကိုမေးခွန်းပြန်မေးဖို့အတွက်လဲကန့်သတ်မှုတွေရှိခဲ့ကြောင်းတွဲဆောင်ပွဲကိုတယောက်ခွင့်ရခဲ့တဲ့မနှွေးနှွေးဦးက VOA ကိုပြောပါတယ်
သူဒီလူတွေကြီးလိုက်တာနဲ့သူတို့အလုသမားတွေကိုပဲရွေးချယ်ထားတဲ့လူတွေပဲဒီမှာတွေးခွင့်ရတယ်ကြံတဲ့လူတွေရဲ့သူတို့ဘယ်လိုတွေးကျင်နေကြတယ်ဆိုတာသူအယံကိုစိတ်မကောင်းဖြစ်မိတယ်ပြီးတော့နောက်တစ်ခါကျမတို့တင်ပြเสียရှိတဲ့လူတွေထပြီးတင်ပြတဲ့အချိန်မှာနှစ်ယောက်ပဲပြောခွင့်ရပြီးတော့မိုက်ကိုသူတို့ဖျောက်လိုက်တယ်ရှာလို့မတွေးတော့ဘူးအဲ့အချိန်မှာသူအယံကိုဒေါသထွက်သွားတယ်နောက်ထပ်တင်ပြတဲ့လူတွေကြတော့သူကအားမရတဲ့အတွက်ကြောင့်အောက်ကိုဆင်းလာပြီးတော့လူသမားတွေကိုသူပြောပါတယ်ပြီးတော့အောက်မှာစောက်ကြုံနေတဲ့လူသမားတွေစီမှာသူစီကိုတင်ပြเสียရတဲ့အများကြီးရှိတယ်ဆိုတာသူသိတယ်ကျမတို့ဒီအပေါ်မှာပြောတာကြတော့သူ့ကိုရဲရဲဝဝတင်ပြလို့မရဘူးဆိုတာကိုလည်းသူသိတယ်ဒီတဲ့အတွက်ကြောင့်တော့အမေစုအနေနဲ့ပေါ့နော်အရန်ကိုစိတ်မကောင်းဖြစ်ပြီးတော့သူအောက်ကလူတွေဆင်းတွေ့မယ်အောက်ကလူတွေတွေ့ပြီးတော့အောက်ကလူတွေတင်ပြတော့သူနားထောင်မယ်ပြီးတော့အောက်ကလူတွေဒီအောက်ကလူသမားတွေပြောတာကိုသူကပြန်ပြီးတော့ကားတို့သမီးတို့သူဘယ်လိုစီစဉ်ဆောင်ရွက်ပေးမယ်ဆိုတာသူပြောမယ်ဆိုပြီးတော့ပြောသွားပါတယ
်မြမရွှေပြောင်းအလုသမားအရေးဥဆောင်နေသူတွေကလည်းဒေါန်ဆန်းစုကြည်အနေနဲ့ဒီကနေ့ထိုင်းဝင်ကြီးချုပ်ပရာရွတ်ချန်အိုချာနဲ့တွေ့ဆုံရမှာမြမအလုသမားတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုတင်ပြဆွေးနွေးပေးစီလိုကြောင်းမြမနိုင်ငံရွှေပြောင်းအလုသမားများကုညီစောင့်ရှောက်ရေးမဟာမိတ်ကကိုရဲမင်းကနေ VOA ကိုအခုလိုပြောပါရယ
်ထိုင်းမှာကျွန်တော်တို့မြမအလုသမားတွေလုပ်ငန်းဝင်ခွင့်ရေးအပြည့်ပြည့်ဝဝမရသေးပါဘူးအခုချိန်ထိခက်ခဲနေတုံးပဲဆိုတာကိုမေစုနေနဲ့မှန်ကန်သုံးသပ်ပြီးတော့ထိုင်းဝင်ကြီးချုပ်နဲ့တွေ့ရင်လိုအပ်တာတွေတင်ပြပေးပါလို့ကျွန်တော်ကတော့အဓိကမှာခြင်းနေခင်ဗျာကျွန်တော်တို့တကယ်တွေ့ကျင်တဲ့အခက်အခဲတွေကိုရင်ဖွင့်ကျင်နေတယ်ကျွန်တော်တို့ခန့်ရောက်မြန်မာလူ့သမားတွေရန်ခက်ခဲနေတယ်တကယ်ဒုက္ခရောက်တဲ့လူတွေတကယ်ထောင်ကျပြီးတော့ပြန်လွတ်လာတဲ့လူတွေတကယ်ကိုတထင်းနိုင်ကျင့်တခံထားတဲ့လူတွေပြီးတော့အမှုရက်ရှိရင်ဆိုင်နေတဲ့လူတွေပြီးတော့ထိုင်းလူမျိုးတွေအမရင်းချင်းစော်ကားခံရတဲ့လူတွေကျွန်တော်ခေါ်လာတယ်မြန်မာအကုန်လုံးသူတို့တွေကိုကျွန်တော်တွေ့ခွင့်ပေးဖို့တယောက်မှကျွန်တော်သူတို့တွေကိုပွဲထုတ်ခွင့်ပေးတွေ့ခွင့်လုံးဝမရခဲ့ပါဘူ
းမနေ့ကဒေါန်ဆန်းစုကြည်ရဲ့မိကွန်းကိုနားထောင်ဖို့မြန်မာအလုံသမားထောင်ထဲချီလာရောက်ခဲ့ပေမဲ့ထိုင်းအာဏာပိုင်တွေကသူတို့ကိုခမရဲဝင်ခွင့်မပေးဘဲတားမြစ်ခဲ့တာကြောင့်နှစ်ဖက်ထိတ်တိုက်ပြဿနာတွေဖြစ်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ဘက်ကလည်းအပြစ်မှာစောင့်ဆိုင်နေသူတွေကိုမိကွန်းပြောဖို့စီစဉ်ခဲ့ပေမဲ့ရာသီဥတုဆွေးဝါးမှုကြောင့်အစီအစဉ်ဖျက်သိမ်းခဲ့ရတဲ့ပုံမှာသူ့အနေနဲ့စိတ်ပျက်မိကြောင်းဒေါန်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီကနေ့စနေနေ့မှာတော့ဒေါန်ဆန်းစုကြည်ဟာထိုင်းဝင်ကြီးချုပ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံသဘောတူညီမှုတွေကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ထိုင်းတက္ကသိုလ်ကကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံပြီးဟောပြောဖို့ရှိပါတယ်။တနင်္ဂနွေနေ့မှာတော့ရက်ဘူရခရိုင်ကထန်ဟင်းရှိစစ်ပေးရှောင်ဒုက္ခသည်စခန်းကိုတွားရောက်ဖို့စီစဉ်ထားပေမဲ့ဒီစီစဉ်ကိုဖျက်သိမ်းထားပါတယ်ရှင်။ပုတ်တခုနေ့နနေ့ခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာအခုလက်ရှိအပူတပြင်းဆွေးနွေးငင်းခုန်စရာဖြစ်နေတဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေလည်းရှိတယ်လို့ဒီထောက်ခံသူတွေလည်းရှိကြတဲ့အထက်မှာအမေရိကန်ရောက်မြန်မာတွေရဲ့မြန်မာတွေကြားမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အယူအဆတွေအမျိုးမျိုးရှိနေတာပါမကြသေးခင်ကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိန်တူချစ်သူတွေအများစုသွားရာနိုင်ကလပ်တစ်ခုမှာတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ထိန်းချုပ်ရေးကိစ္စကတကြော့ပြန်ပေါ်ပေါက်လာခဲ့ပြီးအခုနောက်ဆုံးအောက်လွှတ်တော်မှာဒီမိုကရက်တစ်အမတ်တွေကထိုင်းတပိတ်ဆင်နွှဲတဲ့အထိဖြစ်လာခဲ့ပါတယ်။အသေးစိတ်ကတော့ဆက်သွယ်မေးမြန်းထားတဲ့မက်နနာချန်းကပြောပြမှာပါရှင်
။ဟုတ်ပါတယ်။အစွန်ရောက်တနက်သမားတအုပ်ကြောင့်လူ49ဦးသေဆုံးပြီး53ယောက်ဒဏ်ရာရရှိခဲ့ကြတဲ့အော်လန်ဒိုမြို့ကတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းလူတွေအလွယ်တကူတနက်ဝယ်ယူလို့မရအောင်ထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးအစိုးပြုချက်၄ခုကိုအစိုးရကလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ဒီအစိုးပြုချက်တွေထဲမှာအစွန်ရောက်တနက်သမားတွေဖြစ်တန်တရားရှိသူတွေရဲ့လက်ထဲတနက်တွေရောက်မသွားအောင်ဟန်တာဖို့နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေမဖြစ်မနေလှုပ်ဆောင်သွားဖို့တွေပါဝင်ပါတယ်။ဥပဒေအမူကြမ်းကိုတင်းနှင်းလာနေကပဲအထက်လွှတ်တော်ကနေနိုင်ငံရဲ့ဖွဲ့စည်းပုံဥပဒေပါတနက်ရောင်းဝယ်သူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်ရာရောက်တာကြောင့်ပယ်ချခဲ့ပါတယ်။ဒီနောက်မှာတော့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီအပါအဝင်အမတ်20လောက်ကဒီဥပဒေမူကြမ်းကိုလွတ်လပ်ရေးနေ့အားလည်းရမတိုင်ခင်မဲခွဲဆုံးဖြတ်ဖို့ဖိအားပေးတဲ့အနေနဲ့လွှတ်တော်ခန့်မှန်းထဲမှာဗုဒ္ဓဟူးနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်သူတွေကြားမှာလည်းတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိတယ်လို့ကန့်ကွက်သူတွေလည်းရှိကြတာပါ။ဒီအထက်မှာအမေရိကရောက်မြန်မာတွေလည်းပါဝင်ကြပါတယ်။ထောက်ခံသူတွေရဲ့အမြင်ကတော့အလွယ်တကူတနက်ဝယ်ယူလို့မရရင်တနက်ကြောင့်သွေးထွက်တန်ယူတေဆုံရမှုတွေလျော့သွားမယ်လို့ယုံကြည်ကြပါတယ်။ကန့်ကွက်သူတွေဘက်ကတော့လူတိုင်းကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်တနက်ကင်ဆောင်ခွင့်ရှိတဲ့လို့မြင်ပါတယ်။ဒါနဲ့ပတ်သက်ပြီးမယ်ရီလန်းပြည်နယ်နေကလေးဖခင်တဦးဖြစ်တဲ့ဦးစော်မိုးကျော်ကတော့
ဒီနိုင်ငံမှာကတနက်တွေက လွယ်တကူဝယ်လို့ရတယ်ဆိုတော့အဲဒီခါကျတော့အခုဒီနိုင်ငံမှာဆိုရင်တနပ်ပြစ်မှုကြောင့်သိဆုံးရတဲ့လူတွေအများကြီးရှိတယ်အပြစ်မဲ့တဲ့လူတွေဥပမာကြောင်းနေဝင်ဖြစ်တယ်ဆိုတာမျိုးတွေကတော်တော်ဆိုးတယ်ဆိုတော့ဒါကြောင့်မလို့ဒီလက်နဲ့ထိန်းချုပ်တဲ့ဥပဒေပြဋ္ဌာန်းတာတွေကိုအိုဘားမားဆွဲလို့တော့ကျွန်တော်ကတော့ထောက်ခံတယ်ဒီနိုင်ငံမှာကတနပ်ဝယ်လို့ရတာကကိုကိုကိုကာဘဘအဆင့်ထက်ကိုကြော်တယ်ဆိုကြပါစို့ M16 ဝယ်ဝယ် AK47 တို့ကချင်းမုံရင်တနပ်တွေအရစားတိတဲ့ကြီးတဲ့တနပ်တွေ 0.5 အဝေးပြည့်ကြီးတွေနဲ့ပြစ်လို့ရတဲ့တနပ်ကြီးတွေတောင်ဝယ်လို့ရတယ်ဆိုတော့အဲဒီကလောက်ထိဆိုတော့ military use ပေါ့စစ်သုံးလောက်ထိကိုဝယ်လို့ရတယ်အမှန်ကိုကိုကာဘဘဆိုမလို့ဘူးအဲ့တော့
ဒါပေမဲ့လည်းတနပ်ကိုအမျက်တနှိုးဝယ်ယူစုဆောင်သူမတ်မေကတော့
ကျွန်မတော့ဆိုလို့ရှိရင်တော့လူတွေဝယ်ရတာပိုကြိုက်တာပေါ့ဟုတ်တယ်မလားဒီ ID card ပေးလိုက်ဒါ ID ပေးရင်တော့မှတို့က background check လုပ်ပြီးတာပေါ့အလုံးရှောက်တာပေါ့သိရမလား service side hey who are you are on the how you are oh ဒါပေမဲ့တို့ဥပဒေထုတ်လို့ရှိရင်တော့မတတ်နိုင်ဘူးပေါ့ကိုလိုချင်တော့ဒီတို့လိုချင်တဲ့ service side ပေးပြီးဝယ်ရတော့မှာပေါ့ကျွန်မအမြင်ပြောရရင်လေတနက်ကဒီမှာတို့ legal ရောင်းနေတယ်ဟုတ်လားဒါပေမဲ့illegal เนี่ยဝင်လို့မရဘူးလားတခြားနေရာတွေကနေတော့ဥမာမက္ကဆီကိုလိုဟုတ်တယ်မလား border line တွေကနေအများကြီးဝင်လို့ရတာပဲအဲ့တော့မထူးခြားလို့ထင်တာပဲ
ကောလိပ်ကျောင်းသားလူငယ်တအုပ်ဖြစ်တဲ့ကိုတန်းထိုက်စုကတော့အခုအစိုးရကလှုပ်ဆောင်နေတဲ့တနက်ကင်ဆောင်ဝင်ထိန်းချုပ်ရေးဟာထိရောက်မှုဘယ်လောက်ရှိမလဲဆိုတဲ့အပေါ်တန်တရားရှိသူပါ
ဝယ်လို့ရခြင်းမရခြင်းဆိုတာတစ်ပေါ့နော်ဒီရင်းနှုံးငယ်ရတာရှိခဲ့တဲ့ဒါမိမိတူဦးတယောက်စီရဲ့ဒီရပိုင်ခွင့်ဒါလွတ်လပ်မှုကိုထိပါအရောက်တယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါမျိုးထိန်းချုပ်မှုတွေပြုလုပ်လိုက်လို့ထွက်လာနိုင်မဲ့ဒီရလက်ပေါ့နော်ဒီကောင်းကျိုးအောင်လက်တွေမှာတကယ်ထိထိရောက်ဖြစ်လာနိုင်မှာမလားဆိုတာမျိုးပေါ့ကျွန်တော်အမြင်ပြောရလို့ရှင်တော့အခုဖြစ်ခဲ့တဲ့ကိစ္စတွေပေါ့နော်ဒီပြစ်ခတ်မှုတွေက gun control ရောနေလို့ဆိုတဲ့ဟာကိုပဲဒီ major issue အနေနဲ့ပြောလို့မရနိုင်ဘူးလို့ကျွန်တော်ထင်ပါတယ်ဒါသူတို့တွေကဒါ gun ကိုဝယ်ရလွယ်လို့ဒါကျူးလွန်ခဲ့ကြတဲ့ကိစ္စတွေမဟုတ်ဘူးပေါ့နော်သေချာသူတို့ဒါ season ပြီးတော့မှဒါသူတို့လုတ်ခဲ့ကြတဲ့ကိစ္စတွေပါတခြားဒီအမိမေလုံးကျုံရင်းပိုင်းဆိုင်ရာလက်ဟမှုတွေလည်း major issue နဲ့ပါမယ်လို့ထင်ပါတယ်အဲ့တော့ဒီ gun control measure သူတို့အခုပြောနေကြတယ်လွတ်တော်မှာ gun control measure ဒီဥပဒေပြုပြီးတော့မှပုံမထိန်းချုပ်မဲ့ရလက်ကဒီတကယ်လက်တွေမှာတကယ်တတိယရောက်ကိုဖြစ်လာနိုင်မှာမလားဆိုတော့တန်လျာရှိစေနိုင်မယ်လို့ကျွန်တော်ထင်ပါတယ်မြတ်
။ဒါကြောင့်လည်းတနက်ကင်ဆောင်ဝင်ထိန်းချုပ်ရေးဥပဒေမူကြမ်းလွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်ဝယ်ယူခွင့်နေနောက်ပိုင်းမှာကန့်သတ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကြောင့်လက်နက်လာဝယ်သူတွေပိုတော့များလာတယ်လို့တနက်အယောင်းဆိုင်ပိုင်ရှင်တွေကပြောဆိုကြပါတယ်ရှင်။
မနက်နာချမ်းပြပြသွားတာပါအခုတော့မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးနေဆက်မှာအခြေပြုလှုပ်ရှားတဲ့မွန်လက်နက်ကိုင်အဖွဲ့တစ်ခုကနေမြန်မာတပ်မတော်ထံမှလက်နက်အနှံမှုညှိနှိုင်းနေစေဖြစ်တဲ့နောက်ဆုံးအခြေအနေကို VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာကိုနားဆင်ရမှာပ
ါမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးနေဆက်မှာအခြေပြုလှုပ်ရှားနေတဲ့နာလှုပ်နဲ့နာလွန်ဥဆောင်တဲ့မွန်လက်နက်ကိုင်အဖွဲ့နဲ့မွန်ပြည်နယ်ရင်းမြို့နယ်ခြေဆိုင်စကားခဆက်ကူးဌာနချုပ်မှာလက်နက်အနှံမှုကိစ္စရတဲ့ဒီကနေ့မှာတွေ့ဆုံညှိနှိုင်းနေစေလို့မြန်မာတမတော်ရာရှိဟောင်းလည်းဖြစ်ရေးတော်ဝင်သတင်းစင်အက်ဒီတာဦးအောင်နိုင်ဝင်းကအခုလိုပြောပါတယ
်အလွန်ဆောင်အဖွဲ့ပါဒီလိုသားခြေဆိုင်တို့စကားကစကူမှာဝင်မှုစီစဉ်နေပါလေဝင်မှုရှိတာသိကြပါတယ်ဒါပေမဲ့ဟိုလက်နဲ့အနံပွဲနေနဲ့မလုပ်ရသေးပါဘူးဗျခန္ဓာတစ်ခုလုပ်ဖို့ရှိပါလေပထမဆုံး engagement ဂျုံညမှုတည်ဆောက်ပြီးတော့မှကြီးရွှေဆက်ဆံပြီးတဲ့ချိန်မှာပထမဆုံးဒါ engagement လုပ်တဲ့ချက်နဲ့ဖြစ်နိုင်ပါလေဘိုးဘချားတော့လုံးဆောင်လို့ပဲကျွန်တော်တို့သိတာဘိုးချားတော့စကားစကူကတာဝန်ရှိပြီပါမှာပေါ့ဗျာ
ဒီကနေ့မနေ့မှနာလှုပ်နဲ့နာလွန်ဥဆောင်တဲ့လက်နက်ကိုင်ဖွဲ့တွေကိုမြမတမတော်ကနေတွားရောက်ကြိုဆူခဲ့ပြီးစကားခစကူဌာနချုပ်မှာတွေ့ဆုံနေတာလည်းဖြစ်ပါတယ်လက်နက်အနံပွဲခန္ဓာကိုတော့စွန်လ25ရက်နေ့မှာပြုလုပ်သွားပွဲရာရှိနေတယ်လို့နာလွန်းတပ်ဖွဲ့နဲ့နှိစက်သူတူကမွန်ပါရာနဲ့ခုလိုပြောပါတယ်
ဒီနောက်ကလည်းဒုံတောက်ပြလေတာကမှမေဒီတောက်ကမြေတောက်လေဝစ်တဲ့အမကအလီတဲ့ဒီပ
ါသူပြောသွားတာကတော့ဒီကနေ့မှာနှစ်ဖက်ဖွဲ့တွေကတွေ့ဆုံညှိနှိုင်းနေတာပေါ့လူရင်အားကတော့15ဦးလက်နက်ကတော့14လက်ပေါ့တပတ်ခန့်ကြာရင်လက်နက်အနံပွဲလုပ်မယ်တမရဲ့အားကစားယုံထဲမှာပေါ့ဘာတွေသဘောတူညီကြတဲ့ဆိုတာကတော့တဲကွယ်ကွယ်မသိရသေးဘူးကျွန်တော်သိတဲ့လောက်တော့ဒီကလမတိုင်းခင်မှာနာလှုံတဲ့ဖွဲ့ကနေရေးတောင်ပိုင်းဒေသနဲ့ရေဖြူမြို့နယ်ဘက်မှာအောက်ခွန်ကိစ္စတွေကိုတမတော်ကနေလွတ်လွတ်လပ်လပ်ကောက်ကံခွေပြူထားတာတော့ရှိတယ်တခြားသဘောတူညီချက်တွေကတော့မသိရသေးဘူးလို့မွန်ပါရာနဲ့ပြောဆိုသွားတာပါဒီလက်နက်အနံဖို့ညှိနှိုင်းနေစဲချင်းတွေကိုသိရှိဖို့တပ်ဆိုင်ရာဒေသခံအာဏာပိုင်တွေကိုဆက်သွယ်ခဲ့ပေမဲ့လည်းဖြေကြားပေးတာမျိုးတော့မရှိခဲ့ပါဘူး။နာလှုပ်နဲ့နာလုံဥဆောင်တဲ့လက်နက်ကန်ဖွဲ့ဟာ2012ခုနှစ်ကမြန်မာစစ်တပ်မှလက်နက်ချခဲ့တဲ့နိုင်ပင်ရဲ့ညီကိုတွေဖြစ်ပြီးနိုင်ပင်လက်နက်ချစင်မှာမပါဝင်ခဲ့ပဲရေးတောင်ပိုင်းဒေသတွေမှာအခြေပြုလှုပ်ရှားနေတဲ့မွန်လက်နက်ကန်ဖွဲ့တစ်ခုလည်းဖြစ်ပါတယ်။ ပြီးခဲ့တဲ့မေလတုန်းကရေးတောင်ပိုင်းနဲ့ရေပြူမြို့နယ်ဘက်မှာလှုပ်ရှားနေတဲ့နာမွန်ချမ်းဥဆောင်တဲ့ဖွဲ့ဝင်18ဦးဟာလက်နက်ငယ်12လက်နဲ့ကန်ယူရန်တိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှုထံမှလက်နက်အနှံခဲ့ပါတယ်။ရေးမြို့နယ်တောင်ပိုင်းဒေသနဲ့ရေပြူမြို့နယ်ဒေသဟာမွန်ပြည်တပ်ပါတီကနေတိုက်ရင်အားလှုပ်ရှားမှုမရတော့တဲ့နောက်ပိုင်းအခုလက်နက်အနှံခဲ့တဲ့နာလွှင့်တို့ဖွဲ့ပါဝင်ဒေသသွင်းလက်နက်ကန်ဖွဲ့တွေ3ဖွဲ့သမင်းနဲ့ပေါ်ပေါက်လာပြီးဒေသသွင်းသမားမှုပြန်ပွေဆွဲမှုလုပ်ရတဲ့တွင်တွေမကြာခဏဆူဆူလို့ပေါ်ထွက်နေပါတယ်။အခုလိုလက်နက်ကန်ဖွဲ့တွေအာလုံးနီပါလက်နက်ချလိုက်တဲ့အတွက်ဒေသခံရွာသားတွေအနေနဲ့ပေးဆောင်ရမယ့်ခွန်တုပ်ဝန်ဘိုးကနေရောက်လာမယ်လို့မျှော်လင့်ကြောင်းဒေသခံတွေကဆိုပါတယ်ခင်ဗျာ
။ပဲခူးတိုင်းဝေါ်မြို့နယ်ကကျေးရွာတစ်ခုမှာမွတ်စလင်တွေပိုင်ဆိုင်တဲ့နေအိမ်နဲ့ဘာသာရေးအဆောက်အအုံအမည်မသိလူတချို့ကတိုက်ခိုက်ဖျက်ဆီးမှုတွေဖြစ်ပွားခဲ့ပါတယ်။အခုချိန်မှာတော့အခြေအနေတွေတည်ငြိမ်နေပြီးမွတ်စလင်တွေအတွက်ပြည်သူရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးပေးထားတဲ့အကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကဆက်ပြီးပြောပြမှာပါရှင်။
ဟုတ်ပါတယ်ပဲခူးတိုင်းဝေါ်မြို့နယ်ကတရဲသမိန်ကျေးရွာမှာဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာဝင်တွေနေထိုင်တဲ့အင်ဂျင်900လောက်ရှိတယ်လို့သိရပါတယ်ဇွန်လ23ရက်နေ့နေ့လယ်ကအမည်မသိသူအချို့ကအစ္စလာမ်ဘာသာဝင်အချို့ရဲ့နေအိမ်တွေနဲ့ဘာသာရေးအဆောက်အဦတစ်ခုကိုဝင်ရောက်ဖျက်ဆီးခဲ့တဲ့အတွက်ရွာသားအချို့ဒဏ်ရာရသွားပါတယ်အခုချိန်မှာအစ္စလာမ်ဘာသာဝင်ရွာသားတွေဟာရဲအဆောင်လျှောက်တွေရှိတဲ့ကျေးရွာရဲခင်းထဲမှာခိုးလုံနေကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဝေါ်မြို့နယ်ရဲစခန်းကို VOA ကဆက်သွယ်မေးမြန်းရမှာတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကတရဲသမိန်ကျေးရွာမှာဒီလိုတိုက်ခိုက်ဖျက်ဆီးမှုဖြစ်သွားတာမှန်ကန်တဲ့အကြောင်းအတည်ပြုပြောကြားခဲ့ပြီးဝေါ်မြွနယ်ရဲစခန်းကနေအခင်းဖြစ်ပွားရွာကျေးရွာကိုရဲအင်အားချိုဆဲလွတ်ပေးထားတဲ့အကြောင်းအခုလိုပြောပြပါဗျ။အ
ဲဖြစ်သွားတာဖြစ်သွားတယ်ခင်ဗျာ။တရဲသမိန်ကကျွန်တော်ပြောမယ်ကွာဟိုဝေါ်မြွနယ်ရဲ့တော့မှန်တယ်။စခန်းကကျတော့မြေကျိုးရဲစခန်းရဲ့လက်အောက်ခံကျွန်တော်တို့စီကစခန်းကတော့ဟောပါပေါ့အရာကြီးက2ယောက်လက်ရှိမှာဟိုအစားစင်း10ယောက်12ယောက်တော့ကျွန်တော်တို့ကအင်အားထည့်ပေးလိုက်တယ်ဒီကနေပြီးမှကျန်တဲ့နေကျန်တဲ့နေရာတွေကတော့ပေါအောင်ပါပေါ့မြေကျိုးတို့အဲ့သူတရဲတမင်မှလည်းလူတော့ရှိတော့အဲ့မှာအဲ့ရအဖွဲ့တွေနဲ့တော့ဘလို့တဲ့လုံငင်းရောထပ်ယူပေးနေကြတယ
်ဒီဖြစ်ရတဲ့ပတ်သက်လို့တရဲတမင်ကြီးရွာကိုသတင်းယူဖို့တွားရောက်နေတဲ့သတင်းတော်ကိုမျက်ကြော်သူကလည်းအခုလိုပြောပြခဲ့ပါတယ
်ဘလက်ကသတင်းကြားတော့ကျွန်တော်ဒီညတွင်နေတဲ့ဒီဝေါ်ကိုရောက်လာတယ်ဝေါ်မှာရဲစခန်းရှိဦးရောက်တယ်အမဝင်းကြီးတို့တွေ့တယ်ဘကိုတိုင်းဝင်းကြီးတို့တွေ့တယ်ပြီးတော့နယ်လုံးဝင်းကြီးတွေ့တယ်အဲနောက်ပြီးတော့ခေါင်းမာဒဏ်ရာရထားတဲ့သူသူကသူ့ကိုဒေးရသူ့မိသားစုဝင်တွေကမိသားစုဝင်တွေကတွဲခေါ်တာကိုရဲစခန်းထဲမှာတွေ့ရတယ်ခင်ဗျအဲပြီးတော့အပြင်ဘက်မှာကြတော့အဲ့ဒဏ်ရာရထားတဲ့သူရဲ့အကိုဒဏ်ရာရထားသူနာမည်ကအတူမရှိအဲဒီဒဏ်ရာရထားသူရဲ့အကိုကကြတော့အတူရဖက်ပေါ့ပြီးတော့အတူရဖက်အဲပြောပုံကတော့သူပြောတဲ့ပုံနဲ့အားလုံးရကျွန်တော်မှပြည်တဲ့သူမရှိဘူးဒီကလေးဖြိုခံရတယ်အဲနောက်ပြီးတော့မူစလင်အဲဒီလူတွေအကုန်လုံးကိုအဲဒီနံပါတ်ဝင်တွေအားလုံးကိုရဲစခန်းထဲမှာအာလုံးလုံးစေစောင့်ရှောက်ထားတယ်ဒီချစ်ချင်ချစ်ခဲ့တဲ့ရွာမှာပဲရဲသမီးရွာမှာပဲစောင့်ရှောက်ထားတယ်လို့ပြောပါတယ်ခင်ဗျရဲဘက်ကလည်းတိုက်ဆုံတဲ့သူမရှိဘူးလို့အတည်ပြုပါတယ
်ဘလို့အကြောင်းကြောင့်စဖြစ်တာလဲသိရလားခင်ဗျ
အဲစာတိတဲ့အကြောင်းတော့အခုထိမသိရသေးဘူးခင်ဗျသူတို့ကပြောတဲ့တရင်ကောလာဟာလာတွေတော့အများကြီးရှိတယ်ဒါပေမဲ့ရဲစခန်းဘက်ကအဲ့ဒီစာကိုတော့အတိမပြုခင်ဗျပဲပြောတာဆက်ဖြစ်နေတော့ဒီရရှိအကူပြောပြတာကတော့အဲ့ဒီသူ့ညီကအဲ့ဒီမှာဒီအိတ်ဆောက်သူစီစံရောင်းတယ်အိတ်ဆောက်သူစီစံရောင်းတဲ့ဟာကိုဒီအဲ့ဒီနေမှာသူအလုပ်လုပ်နေတော့မှာပဲအပြင်ကဒီလူတွေကနေပြီးတော့ဘာသာရေးဆောင်အောင်ဆောက်မယ်ဆိုပြီးတော့အဲ့လိုမျိုးဆွဆဲပြီးတော့အဲ့လိုစပြီးတော့ရန်ချစ်ကြတယ်လို့ပြောတယ်ခင်ဗျသူ့အကူပြောတဲ့ပုံစံရပါတကယ်တည်းကြောက်တော့ကျွန်တော်အခုရွာကိုသွားနေတယ်ခင်ဗျအဲအဲ့ဒီမှာပဲပြည်ညာနိုင်မယ်ထင်တယ်ခင်ဗ
ျဒါပြီးဖြတ်စည်းတဲ့သူတွေပေါ့နော်ကျူးလွန်တဲ့သူတွေရောဘယ်လိုလူတွေလဲဆိုတာသိရပြီလားခင်ဗျအ
ဲကျူးလွန်တဲ့သူတွေကတော့အခုအချိန်ဒီရဲဘက်ကဟိုအေးအေးယူတာမတွေ့ရသေးဘူးသူတို့အေးအေးယူထားတာမရှိသေးဘူးလို့ပြောတယ်ကျူးလွန်တဲ့သူတွေအကုန်လုံးကတော့ရွာသားတွေပဲရွာသားတွေဖြစ်တာကိုတော့သူတို့ပြောတယ်ဒါပေမဲ့ဘယ်သူတွေဝါနံပါတ်တွေနောက်ပြီးဘယ်နှယောက်ရှိရဲဆိုတာသူတို့ဘက်ကမပြောဘူးခင်ဗ
ျနောက်ပျက်စီးတဲ့အချိန်ကတော့တော်တော်ပြင်းထန်လားခင်ဗျ
မွတ်စလင်အိမ်အချို့လို့ပြောရခင်ဗျာမွတ်စလင်အိမ်အရေးအတွက်မသိရပါဘူးဗလီကလုံးလို့သိရတယ်အိမ်အရေးအတွက်မသိရဘူးခင်ဗျာသွားရတာရေးတော်တော်ခက်ခဲတယ်ခင်ဗျာကျွန်တော်ဒီဝေါ်ကနေပြီးတော့ကျွန်တော်တက်မိုင်ကျွန်တော်အထင်15မိုင်လောက်ကျွန်တော်ရောက်နေပြီဒီကနေပြီးတော့သူကလှိနေသွားခပ်ပြီးတော့သွားအောင်ပါခင်ဗျာလှိနေတော့ဆက်တနာရီခွဲလောက်ဒီစတောင်းမြေတိုင်းဆန်တက်ပြီးကမှအဲ့ဒီရွာကိုရောက်မှာရွာကတော်တော်ခေါင်းတယ်ခင်ဗျာ
အခုချိန်မှာတော့အခင်းဖြစ်ပွားရာကျေးရွာကိုရဲတပ်ဖွဲ့ဝင်အင်အား30ကျော်ဆစ်လွတ်ထားပြီးစောင့်ရှောက်မှုပေးထားတယ်လို့သိရပါဗျ။အခုချိန်ဟာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ် Miss Jan Healy မြန်မာနိုင်ငံကိုရောက်ရှိနေပြီးရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုနေတဲ့အချိန်လေးဖြစ်ပါတယ်
။ကိုရဲကောင်ပြပြသွားတာပါရှင်။မကြာခင်တင်ဆက်မဲ့ကျမ်းမာရေးကဏ္ဍမှာတော့
Mojo Pie Kayaduregu, Bello She U Duna Pusu Malay, Mojo Pie Makaya or Bello Kagwe Nindale Surarigu, Timbia Mamu, Samyo Nasin Jabashi.
ဒီအိုအေမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 30နှင့်40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို့26 29နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာ ပါ ရှင် VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ20လေးကီလိုဟက်စ်1နှစ်1နှစ်3ညလိုင်းဒိုမီတာ30နှစ်ကီလိုဟက်စ်93နှစ်ကလိုင်းဒိုမီတာ40ကီလိုဟက်စ်63တုံညတို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာနနေ့ခင်အင်္ဂလိပ်စာစီစဉ်တဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ကဲပါကျွန်မကျွန်တော်ဒီလောက်ကတစ်ဆက်ကံပါတဲ့အချိန်တရာမျိုးရုပ်တဲ့နောက်တစ်နှစ်တစ်နှစ်မှာမျိုးရုပ်တဲ့လို့လူတစ်ထောင်ဆေးရဲ့လို့ပြောရဲမမဒီမှာတော့ဘယ်လောက်သေးရဲဆိုတာမတမ်းမရှိပြီပဲလဲသေသွားတာရှိရဲနောက်မသေးဘဲနဲ့ကျွန်တော်ပြန်ပြီးတော့စီးပွက်လာရှိရဲဟုတ်ကဲ့ဆရာဘလို့ဒါကတော့မိုးချုပ်ပြစ်ခံရသူတွေကိုဘလို့ပြုစုနိုင်တယ်လဲဆိုတဲ့အကြောင်းပြောပြမယ်ကျမ်းမ
The last straw.
Kipari. Salung baunga. The L A S T. The last ga no song. S T R A W. Straw ga kau yu suro. Sakwai hunye tayai tibegaro. No song kau yu mimo. Di dong sinte laragaro.
The straw that broke the camel's back.
Sure, so yuz gaga lu suvari. Di so yu ma. C-A-M-E-L, camel, sure, she levain pubine, canaya, tita rima, ki tuabu, pisite, don't you de, gul out winne, kauyo de ya ma, kauyo de bin tapi, de kainu, eight bin jang, kayu, juyare, subiro, dinza, piotare, supipare. The case of kauyo sidu it didn't hare, gul out nine, kauyo de bin tate lu, kayu, juyala, ono, a pim you, my young nine be melule. Nizi Ludu Yeb Wamaro, Dikan Yadadri, Mialon Lu, Bam Hode, Jang Yadid Kujang, Toda U, Bakwe Sidam Yu, Mapie Sidam Yugu, Sulubari. Dajang, the last straw sures, Quaye, the white idiom debegaro, Kanyabam Yaro, Bam Hode, Jang Yadi Jang Mapipi, Ludu Ugo, Bakwe Sida, Yampisida, Toda, Twesida, Mapie Sida, Sikong Sidam Yugu, Sulubari.
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me. It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
The
last straw.
Eragaro, diniminetwe, dimpia gere, idiom atome pipari.
Salapiro, Taujani Nineki, a passing canarigo,
မထုတ်လွှင့်ခင်မှာစနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတဲ့အကြောင်းအရာကိုမိတ်ဆက်ပေးပါရစေရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဇွန်လ23ရက်နေ့ကနေ25ရက်နေ့ထိထိုင်းနိုင်ငံခီးစဉ်တွင်ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့တိမ်ပေါင်းများစွာသောမြန်မာနိုင်ငံသားတွေကိစ္စအပါအဝင်ဘယ်လိုကိစ္စရပ်တွေများအောင်မြင်ပြီးမြောက်ဖွယ်ရှိတယ်လို့ကျွန်တော်တို့သောတာရှင်တွေမျှော်လင့်ကြပါတယ်။ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်တဲ့မျှော်လင့်ချက်တွေပေါ့အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1392312999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့တော်ရရှင်တွေရဲ့အမြင်သဘောထားတွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်မှုအချိန်ရောက်ပါပြီ။ဒီတစ်ပတ်မှာတော့မိုးကြိုးပစ်ခံရသူတွေမှာဘလို့ဒဏ်ရာတွေရနိုင်ပြီးတော့သူတို့ကိုဘလို့ရှေးဦးတူနာပြုစုနိုင်တယ်လဲမိုးကြိုးပစ်မခံရအောင်ဘလို့ကာကွယ်မှုတွေလုပ်နိုင်တယ်လဲဆိုတာကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာအခုလိုကျွန်တော်တို့ဒီမိုးရွာတွေရောက်လာပြီဆိုတဲ့အခါကျတော့မိုးကြိုးပစ်တဲ့အကြောင်းလူတွေပြောလာကြဆိုရင်လာကြတော့ပါဆရာနော်အဲ့ဒီခါကျတော့မြန်မာပြည်မှာဆရာကြီးမိုးကြိုးပစ်တာခံရတဲ့အနေအထားဘယ်လောက်ထိရှိလဲဆရာကြ
ီးအခုကျွန်တော်တို့အရင်နှစ်တည်းပေါ့နော်မိုးတွင်ပဲဖြစ်ဖြစ်ပေါ့နော်ခုနကကျွန်တော်တို့ပြောတဲ့တော်ပြီလောင်တဲ့အချိန်ပေါ့မိုးရွာပစ်တာကြီးကြားနေရတယ်မပြေသွားလိုက်လဲကျွန်တော်တို့သိတယ်ပေါ့နော်တော်တွေမှာတော်မျိုးတွေမှာအနည်းငယ်နေရပဲကျွန်တော်ကြာရန်ကုန်တိုင်းဝန်ကြီးရှုံးနေတာထားပေါ်မှာဟိုးယူလှမ်းပြီးမိုးကြိုးပစ်တဲ့အကြောင်းမိလောင်လာရှိတယ်အဲ့တော့မိုးကြိုးပစ်တာကဘာမှမလဲဟိုအိုးရခင်နေရပေါ့ဖျားဆူမိုးကြိုးပစ်ဆိုကျွန်တော်ချိန်တွေ့တာရောက်ရှိတာပဲအဲ့တော့ဘာမှမပြီးမှလည်းတော်တော်ဖြစ်နေတယ်ကဘာတောင်းလိုက်ကျွန်တော်ဒီလောက်ကတစ်ဆက်ကံမှာတဲ့အချိန်တရာမိုးကြိုးပစ်တယ်နောက်တစ်နေ့တစ်နေ့မှာမိုးကြိုးပစ်လို့လူတစ်ထောင်ဟောက်သေးတယ်လို့ပြောတယ်ဘာမှမပြီးမှတော့ဘယ်လောက်သေးတယ်ဆိုတာမတမ်းမရှိပြီမှလည်းသေသွားတာတွေရှိတယ်နောက်မသေးဘဲနဲ့ကျွန်တော်ပြန်ပြီးတော့ဆေးပူရတာရှိတ
ယ်ဟုတ်ကဲ့ဆရာဘလို့ကြောင့်အခုလိုဒီမိုးကြိုးပြရတာဖြစ်ရပြီးတော့ဘလို့မျိုးလူရဲ့ဒီအသက်အနေကိုထိခိုက်ရလဲဆရာကြီး
ကဲအဲ့တော့ဒီကောင်းကင်အချင်းချင်းတိမ်တိုက်ချင်းချင်းလမ်းပြီးလက်စကူတာပေါ့ဗျာ။ဘယ်နဲ့တိမ်တိုက်ကြီးကြအရန်ကိုမိုင်းတောင်းနဲ့ချီပြီးတော့ရှိတယ်။အဲ့ဒီပုံမှာလေးစီးချောင်းနေရာလည်းရှိတဲ့အခါကျတော့ရေငွေ့ရေချင်းချင်းပုတ်တက်ပြီးတော့လက်စက်အဖိုးလေးလက်စက်အမလေးဖြစ်လာတာပေါ့။အဲ့တော့တိမ်ရက်အပေါ်မှာလက်စက်အဖိုးလေးလည်းရှိတယ်။အောက်မှာကျွန်တော်လက်စက်အမလေးရှိတယ်ဆိုရင်လမ်းပြီးလက်စကူတာပေါ့ပုတ်တက်ချင်းခြားထားခြင်းတဲ့အခါကျတော့ပောက်ကွေးပြီးတော့မြည်ရှိတယ်နဲ့အဲ့ဒါကိုကျွန်တော်မိုးချုံနေလို့ပြောတာပေါ့နော်။ဒါအဲ့တော့တခါကြလက်စစ်လက်ပြီးတော့မိုးလှနာမကြားလိုက်ရတာမိုင်20ရက်ပို့ပြီးကွာဝေးနေလို့ကျွန်တော်မကြားတာပေါ့နော်အဲ့တော့ကျွန်တော်တို့အခုတော်များအုံတိုင်းအခြေကြီးကြားတယ်ဆိုကျွန်တော်ကိုယ်နဲ့တော်တော်နီးနေပြီပေါ့နောက်တစ်ခုကလက်စစ်လက်ပြီးချက်ချင်းကျွန်တော်တို့ဒီ5စက္ကန့်အတွင်းအတန်ကြားလိုက်ရတယ်ဆိုလို့ရှိရင်လည်းဒါကိုယ်နဲ့တမိုင်လောက်နီးနေပြီပေါ့နော်အထူးသဖြင့်တော့ကျွန်တော်ထီထီမာမာယက်နေတဲ့နေရာတွေပေါ့ဥပမာကျွန်တော်ကျွန်းပင်တို့နောက်ကပထင်းဦးပင်တို့အမြင့်ကြီးတွေပေါ့နော်နောက်အုံပင်တို့အဲ့ဒါတွေဆိုလှမ်းပြီးတော့လက်စစ်ပစ်တာပေါ့အဲ့တော့ကိုင်းလေထဲမှာပါမမရှိဘူးကိုတယောက်တည်းရှိနေတယ်မတက်ရက်နေတယ်ဆိုရင်လည်းသူ့ကိုလှမ်းပြနေတာပဲရေပြင်ထဲမှာခြေလေးလုံနေတယ်အဲ့ဒါကအားလုံးတက်ပြောက်ွက်တဲ့နေရာမှာကိုကောင်းလေးကထောင်နေလို့ဖြစ်တာပေါ့ဒါအဲ့ဒါလည်းမိုးရိုးလှမ်းပြနေတာပေါ့တူတူတည်းဒါကြောင့်ကျွန်တော်မိုးရိုးပြတဲ့အချိန်မှာလူကဝက်လိုက်ပါဆိုတာမျိုးပြောကြတာပေါ့နော်အဲ့တော့ဒီမိုးရိုးပြတဲ့တဘာဝကလျှက်စီချောင်းနေစီတာဖြစ်တယ်နေနေကလည်းစီးဝင်လာနိုင်တယ်လျှက်စီအိမ်မှာရှိတဲ့တယ်လီဖုန်းတိုင်းလေးအိမ်မှာရှိတဲ့ကျွန်တော်တို့ရေဒီယိုဖွင့်ထားတဲ့ဆိုကုန်စီးဝင်လာနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီမိုးကြိုးပြစ်လိုက်ပြီဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်မှာဘလို့ပျက်စီးသွားလဲဆရာကြီ
းဘတ်တလိုက်တာလည်းမတူဘူးပေါ့ကျွန်တော်ကဒါကလျှက်စစ်ဟိုစီချောင်းဆိုပေမဲ့လည်းမိုးကြိုးဆိုတာအင်းနဲ့အားနဲ့ခုနကတော့အပူဓာတ်နဲ့ပါတာပေါ့နော်သူ့ရဲ့ခုနကအပူချိန်ရတယ်ကျွန်တော်နေမင်းရဲ့အပူချိန်ထဲမှာလောင်ညက်ပြီးတော့အများတယ်ပေါ့နော်အဲ့တော့ဒီအမြဲမဲ့ကိုခန္ဓာရဲ့ဝင်သွားတာစက္ကန့်တန်းပေါင်းမှာတစ်ပိုင်းလောက်ပဲကျွန်တော်ဝင်သွားတာဒုတိယဖြစ်သွားနိုင်တာကကျွန်တော်မိုးကြိုးထည့်ရဲ့ထိမှန်တဲ့တိုင်ရနောက်တစ်ခါမိုးကြိုးစကွင်းထဲမှာဝင်တဲ့တန်ရာပေါ့နော်နောက်ကတော့ဝစ်ထားတဲ့အဝစ်စားတဲ့လက်ကောက်တွေဆွဲကြိုးတွေပေါ့နော်တတုပစ္စည်းတွေပေါ့အဲ့ဒီကနေကိုလောင်တဲ့တန်ရာအဲ့လိုမျိုးရှိတတ်တယ်အဲ့တော့မိုးကြိုးကခွာလာတဲ့ဝင်လာပြီဆိုလို့ရှိရင်ကျွန်တော်ယုတ်ရက်ကိုတန်းပြီးတော့ပေါ့လေကျွန်တော်မျက်စိကအရင်ဆုံးပါဖြစ်လဲဆိုလို့ရှိရင်လူကြီးကမျက်စိတွေအဲကိုတကိုယ်လုံးကပြာနှမ်းသွားတာပေါ့နော်ခြေထောက်တွေဒီအဆက်ပြာနှမ်းနေတယ်ဒါပေမဲ့နာရီနေတဲ့ကြာရတာကပျောက်သွားတတ်တယ်ကျတော့အာယုံရိုးတွေပျက်စီးပြီးတော့ကြွသားတွေကြော့သွားတာတွေလိခတ်တာတွေကျန်နေတယ်။ကြွသားတွေအလိုမျိုးဆွဲတဲ့တဲ့ကြောင်နဲ့ဒီကုလုံးရက်ဆင်သွားတဲ့အဲဒီကြောင်ဥကောင်းတွေမှာ အတွင်းကြီးတဲ့တန်ရာတွေဝါပိုက်ထဲမှာအတွင်းကြီးတဲ့တန်ရာတွေအယိုးကျတဲ့တန်ရာတွေဖြစ်တယ်။မိုးကျူးရှိမှတဲ့လူတဝက်ကျော်ကျော်ကနားစီတွေပေါက်သွားတော့နားကန်းသွားတယ်မျက်စိခွေတယ်လေဖြတ်တာတွေမှတ်ညာရောနေတာတွေကြာလို့ရှိရင်ဆိုဖြစ်တယ်ပေါ့နော်။လူတိုင်းမိုးကျူးပြတဲ့တိုင်းသိတာမဟုတ်ဘူး။မိုးကျူးပြတဲ့လူတရားမှာ၁၀ယောက်ပဲသိနိုင်တယ်။ဂျန်နဲ့၉၀ယောက်ကကျွန်တော်ပြောတဲ့လက္ခဏာတွေရတာပေါ့
။ဟုတ်ကဲ့ဆရာ။အခုလို့ဒီမိုးကျူးပြတဲ့တန်ခံရပြီဆိုတော့ဆရာရဲ့ရှိဥသူနာပြည်စုံပိုင်းဘာတွေလုပ်ပေးနေလဲဆရာကြီးဒီကုသမှုပိုင်းရပါတော့
ဆိုအရင်တော့လက်စက်တက်တုန်းကတော့တက်လိုက်ရတယ်ဆိုလို့ရှိရင်တော့ကျွန်တော်အရင်ဆုံးသူ့တက်ကျိုးရည်နဲ့ပါဝါမဝင်အောင်ကျွန်တော်အရင်ဆုံးသွားပြီးပြေးရတယ်မိုးအဲ့ဆိုကုနာမိုးကျိုးထိပ်ပြီးသားလို့သွားကြရင်တော့တက်မလိုက်ဘူးအဲ့တော့တက်ခဏလေးကုနာစက္ကန့်ပိုင်းတန်းပေါ်မှာတပုံလောက်ပဲကုခဏလေးဝင်သွားတဲ့အတွက်ကြောင့်သူ့ပြုတ်ထွက်သွားပြီးဆိုလို့ရှိရင်လဲနေပြီဆိုလို့ရှိရင်သူ့အသက်ရှင်နေတယ်သူ့သွားကြတော့တိုက်ဆရာအကြောင်းမရှိဘူးအဲ့ဒီတော့ကျွန်တော်ဒီလူကိုကျွန်တော်ကပြုစုလို့ရတယ်လူတပင်းကျွန်တော်ကဒီအသက်ကပြုစုနေပေါ့နော်ဒီ CPR လို့ခေါ်တာပေါ့နော်အဲလူကိုဖိပြီးတော့အသက်ရှူတည်တာတွေအဓိကတော့ဒီလူကအသက်ရှူနေသလားကျွန်တော် breathing ပေါ့နော်ကျွန်တော်အရင်စမ်းသပ်ရမယ်နောက် airway ပေါ့နော်လေရောင်းထဲမှာပိတ်ဆို့နေသလားပေါ့နော်အဲနောက်တော့မှကျွန်တော် twin lip ပတ်မှုရှိသလားကျွန်တော်စမ်းသပ်မှာပေါ့သူရလက်ကောက်ပေါ်မှာတိုးသေးလားရှိကောင်းမှာတိုးသေးလားလို့အဲ့လိုချင်းနောက်ဆက်ဆက်ရိုက်တာမျိုးတွေပါရအစားပေါ့အသက်ရှူတာတွေသွေးထက်ပန်တာတွေအထောက်အကူတွေပေးရမှာပေါ့အောက်ဆီဂျင်တွေပေးလို့ရတယ်ပြီးပြီးတော့နှလုံးသွေးထိန်တာတွေ IV အကျောသွင်းတာတွေကြတော့သိပြီးတော့မလိုဘူးလို့ကျွန်တော်တို့သိရတယ်အထူးကကအုံနောက်ထဲမှာတန်ရနှလုံးတန်ရတွေဦးစားပြီးရှာဖွေမှာဒါတွေဖြစ်သွားပြီလားချက်ချင်းမဲ့သူ့အီစီကြိုက်တယ်သွေးထဲမှာရှိတဲ့ enzyme တွေစစ်တယ်အဲ့လိုကျတော့သူ့အရေးကြီးတာတော့ကိုကအရေးပေါ်ပြုစုပြီးသူ့ဆေးရုံခေါ်သွားပြီးတော့ဒါတွေကိုကျွန်တော်ရှာဖွေရမှာပေါ့နော်အဲ့ဒီပုံကျွန်တော်ဆက်ပြီးတော့ပြုစုရတာတကယ်လို့ဒီလူဟာရှင်းသာပြီးတော့ကောင်းနေတယ်ဆိုရင်3မီတာတွေအိတ်မပြောတာတွေဒါကြကြိုက်ခဲပြီးမူးရတာတွေကနောက်ပိုင်းမှာအာယုံကျိုးနဲ့ပတ်သက်တာတွေခံစားလာရတာပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တဲ့အတွက်ပေါ့နော်မိုးကျူးအပြစ်မခံရအောင်စစစစ်တွေကကွယ်နေလားဆရာ
မှန်ပါတယ်အဲ့ဒါကတကယ်တမ်းကကျွန်တော်တို့ဒီပျက်စီးလက်နေအချိန်မှာအိမ်ကိုအပြင်ကိုမထွက်နိုင်ပေါ့နော်ဒါပျက်စီးလက်ပြီဆိုတော့မိုးကျူးပြီဆိုတော့ကျွန်တော်သိတယ်ဗျအဲ့တော့အိမ်ထဲမှာနေတော့အကောင်းဆုံးပဲပြီးတော့အိမ်ထဲမှာနေနေမှာလက်ဆင်ပြီးပုံလေးစသီးစလုံးလေးတက်တူလေးကယ်လီဖိုးနီးနဲ့ဝိုးဝေးနေရမယ်တဲ့အဲ့ဒီနေရာတွေမှာရှင်းရှင်းကျွန်တော်တယ်လီဖုန်းလိုင်းတွေကိုလက်စစ်ပြီးဝင်လာနိုင်တယ်ပြီးရေချိုးနေမယ်ရေစိမ့်နေမယ်ဆိုတော့အဲ့ဒီကချက်ချင်းထွက်ရမယ်ရိုးကန်နေရတယ်တော့တချို့အိမ်တွေမှာဆိုရှင်အခုမိုးကျိုးလွှဲတိုင်းတွေပေါ့ကျွန်တော်တက်ထားတယ်အသောက်ကြီးမှာကြောင်းနေမှာမိုးကျိုးလွှဲတယ်မှာတကယ်မိုးကျိုးပြစ်တဲ့အချိန်မှာကိုကကားစီးနေတယ်မိုးကျိုးလွှဲဆိုကားထဲမှာရပ်ပြီးထိုင်နေလိုက်ပါတယ်ဒါပေမဲ့တက်တူပေါင်းတွေကိုကင်ထားရင်တော့တက်တက်လိုက်နိုင်တယ်ပေါ့ဥလားမိုးကျိုးထိလာတယ်အဲ့ဒီကြောင့်ကျွန်တော်တက်လူကောင်တွေမကင်ပါနဲ့အင်းပြင်ပါရှိလို့ရှိရင်ကျွန်တော်တက်ပင်အောက်တွေကိုရှောင်ရှားပါဘာလို့တက်ပင်တွေကိုလှမ်းပြီးတော့ကျွန်တော်ခုနပြောသဘောမိုးကျိုးပြင်နိုင်တယ်လမ်းမီတိုင်တွေဘတ်စကားမှတ်တိုင်တွေအောက်တွေမှာမနေရဘူးခြုံထူးတဲ့နေရာကိုရှောင်ပြီးတော့ပုံရမယ်နော်ရေခူးနေဆိုရေတွေကနေထွက်ပါလေစီးနေလို့ဆိုရင်ချက်ချင်းမဲ့စိတ်ကောင်းကိုကျွန်တော်သွားပါမယ်စီးလက်ငင်းလိုက်ကြတယ်ပေါ့နော်အဲ့တော့အကောင်းဆုံးကတော့ခုနကျွန်တော်တို့ဘောသတိထားရမှာပြက်စိတ်လက်တဲ့အချိန်မှာကိုယ်စပိန်တွေထောင်းတာတွေတသိန်းတွေထလာပြီဆိုတော့ဒါကိုယ်မိုးကျိုးပြပေါ်လာလာရှိနေပြီဆိုရင်လက္ခဏာပဲအဲ့လိုချင်းကဘာလို့ရမလဲဆိုရင်ခုနပြောတဲ့နေရာကနေဖဲခြေလောက်နှစ်ဖက်ကိုစုပ်ထားလိုက်ပြီးတော့ဥကောင်းကိုဒူကောင်းနဲ့လုံးလာထိုင်ချလိုက်ရမှာပေါ့ထိုင်ချပြီးတော့ကိုယ့်ရဲ့ဥကောင်းကိုဒူလုံးသားထဲမှာဝက်လိုက်ရမှာမြေကြီးနဲ့နင်းနေတဲ့နေပြီးဖွတ်ထားပြီးတော့အဲ့ဒီအနေထားကနေရမှာလဲချမြေကြီးကိုလဲချလာတာကျွန်တော်သိမချအောင်ခုနပြောလို့ပေါ့ချက်ချင်းမဲ့မိုးကျိုးကိုထိသွားနိုင်တယ်ဘယ်လောက်ထိဝက်ထားရမလဲဆိုပါတော့ကျွန်တော်မျက်စိလက်တာကစက္ကန့်30အကဲမှာကြားလိုက်ရတယ်ဆိုရှင်ကိုကအဲ့ဒါမိနစ်30တိအောင်နိုင်ဖွက်လောက်တိအောင်လို့ဝက်နေရခုနဲ့နီးနေတယ်ပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အခုထုတ်လွှင့်ထားတဲ့ကျမကြီးခန္ဓာကို VOA မြန်မာပိုင်းရဲ့အင်တာနက်ဝက်ဘ်ဆိုက်ဖြစ်တဲ့ burmese.voanews.com မှာလည်းသရရှင်ဒီအချိန်မီဖတ်ရှုနားဆင်နိုင်ကြပါရရှင်။ကျမတို့တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့တိုင်းရင်းသတင်းအစီအစဉ်ကိုနေဆက်သတင်းတောက်တွေကစူးစီးတင်ပြမှာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲမှုအပေါ်ရခိုင်မျိုးသားပါတီကနေကန့်ကွက်ခဲ့ပါတယ်။မကျနာမျိုးအတွင်တနတ်ထိမှန်သေဆုံးသွားတဲ့ကချင်ចောင်းသားတဦးနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုတွေဖြစ်ပွားခဲ့တယ်ဆိုတာနဲ့ဒေသအတွင်းလူခွင့်ကြီးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ရှမ်းလူခွင့်ကြီးဖွဲ့တွေကနေကဘာကူလာသမဂ္ဂလူခွင့်ကြီးအရာရှိ Miss Yanhili နဲ့တွေ့ဆုံတင်ပြခဲ့တဲ့အကြောင်းတွေကိုကြားကြရပါပါရှင်။
ျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးစွဲဖို့ပြောဆိုမှုအပေါ်ဇွန်လ21ရက်နေ့မှာရခိုင်အမျိုးသားပါတီ ANP ကအကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံမှာမိတိအချိန်ကမှသုံးစွဲမှုမရှိခဲ့တဲ့နာမည်တစ်ကိုသုံးစွဲမှုဟာရခိုင်ပြည်နယ်ကိုဘင်္ဂလီတွေရဲ့မူရင်းတည်တာအဖြစ်ပုံဖော်ရရောက်တယ်လို့ဘင်္ဂလီတွေကိုနိုင်ငံသားစစ်စစ်ရေးရာမှာအခွင့်ကောင်းရနိုင်ဖို့အတွက်အချိန်ကိုက်လှုပ်ဆောင်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်ကိုးကွယ်တဲ့ဘာသာကိုအစွဲပြုပြီးလူမျိုးအမည်ခေါ်ဝေါ်သုံးစွဲမှုဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ364နဲ့ညှိစွန်းနေတဲ့အတွက်ဘင်္ဂလီအရေးဖြေရှင်းရာမှာရလတ်ကောင်းတွေထွက်လာမှာမဟုတ်ဘူးလို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ဇွန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်လူအခွင့်အရေးညီလာခံမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းဖို့မြန်မာကိုယ်စားလှယ်ကတရားဝင်ပြောဆိုခဲ့ပါတယ်
။ကချင်ပြည်နယ်မြစ်ကြီးနားမြုတ်နယ်ထဲမှာကွန်ပျူတာတက္ကသိုလ်ကျောင်းသားတဦးနဲ့အစိုးရတပ်မတော်ဓာတ်တို့အကြားဖြစ်ပွားတဲ့ပြည်ပခအတွင်တနက်ပြစ်တက်ခံရတဲ့ကျောင်းသားကိစ္စနဲ့ပတ်သက်ပြီးကျောင်းသားတွေနဲ့လူထုတချို့ကနေဇွန်လ21ရက်နေ့ကဆန္ဒထုတ်ဖော်မှုတရဖြစ်ပွားခဲ့ပါတယ်။တေဆုံးတူမောင်ကွန်ဆိုင်အောင်ရဲ့ရုပ်အလောင်းကိုယာချီတဲ့ကျောင်းသားနဲ့ပြည်သူတွေကမြစ်ကြီးနားရင်ခွဲယုံကနေမိသားစုနေအိမ်ကျွန်းပြင်သာရက်ွက်အထိတည်ယူချီတဲ့ဆန္ဒပြခဲ့ကြပါတယ်။အစိုးရရဲတပ်ဖွဲ့တွေကတော့လူငယ်၈ယောက်ကလုံခြုံရေးတပ်သားနှုတ်ကိုဝိုင်းပြီးထိုးချိန်နေတဲ့အချိန်အသက်ခံရတူမောင်ကွန်ဆိုင်အောင်ကတနက်လူရကနေကြီလွတ်ပြီးထိမှန်တေဆုံးသွားတာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့ဒီပိခတ်မှုနဲ့ပတ်သက်လို့အမည်မျိုးမျိုးတွေထွက်ပေါ်နေပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်နေတဲ့တပ်မတော်ရဟန်းဦးကိုမြစ်ကြီးနားအမတ်တရဲစခန်းမှာထိန်းသိမ်းထားပါတယ
်။27ရာစုပြည်လုံးညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ပါတီကနေချင်းနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးသူတို့ရဲ့သဘောထားဆန္ဒတွေကိုတောင်းခံသွားမှာဖြစ်ပါတယ်။မကြာခင်ကျင်းပသွားမယ့်27ရာစုပြည်လုံးခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာပြည်နယ်တစ်ခုလူမျိုးတစ်ခုရဲ့အရေးမဟုတ်ပဲပြည်ထောင်စုတစ်ခုလုံးနဲ့သက်ဆိုင်တဲ့အတွက်ကြောင့်ချင်းနိုင်ငံရေးပါတီတွေအပြင်ချင်းအရက်ဖက်အဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေထံကနေသဘောထားဆန္ဒတွေတောင်းခံပြီးညီလာခံကျင်းပတဲ့အခါကျရင်တင်ပြပေးသွားမှာဖြစ်တယ်လို့ ZCD ပါတီအတွင်းရေးမှူးဦးခင်ကမ်းမြန်ကပြောပါတယ်ရခိုင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါမှာနိုင်ငံရေးပါတီအားလုံးပါဝင်တက်ရောက်ခွင့်ရှိခဲ့ကြပြီးမြဲယခု NLD အစိုးရတစ်လက်ထက်မှာတော့2015ရွေးကောက်ပွဲတုန်းကနိုင်ငံရေးပါတီတွေကသာတက်ရောက်ခွင့်ရှိတော့မှာဖြစ်ပါတယ်ZCD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆန္ဒနေမြေ6နေရာမှာအနိုင်ရရှိတဲ့တခုတီးသောချင်းနိုင်ငံရေးပါတီတခုဖြစ်ပါတယ်
မွန်ပြည်နယ်အစိုးရရဲ့ရက်တရစီမံခြင်းနဲ့အကောင့်ထဲပုံနေတဲ့ရွှေပြောင်းလုပ်ဓမ္မတွေကိုအိမ်ထောင်စုစည်းအသစ်ထုတ်ပေးတဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းပေးဖို့မွန်မျိုးသားပါတီကနေမွန်ပြည်နယ်ဝန်ကြီးချုပ်ထံဇွန်လ20ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာတစ်ဆောင်ပေးပို့ထားပါတယ်။ရွှေပြောင်းလုပ်သားတွေဟာအချိန်တိုင်းရင်သူတို့နေရက်ကိုပြန်မှဖြစ်တဲ့အတွက်ယာယီနေထိုင်ခွင့်လက်မှတ်ထုတ်ပေးရုံနဲ့လုံလောက်တယ်လို့မွန်မျိုးသားပါတီထွေထွေအတွင်းရေးမှူးနိုင်လေဓမ္မကပြောပါတယ်။ပြည်နယ်တွင်တိုင်းရင်းသားလူမျိုးတွေတည်ရှိမှုလူရည်အချို့အစားပြောင်းလဲသွားစေမယ်ဆိုပြီးမွန်မျိုးသားပါတီဘက်ကကန့်ကွက်ခဲ့တာပါမွန်ပြည်နယ်တွင်ရွှေ့ပြောင်းလို့တမအများစုဟာအရာဝတီတိုင်းပဲခူးတိုင်းမကွေးတိုင်းဒေသကြီးကအများဆုံးဖြစ်ကြတယ်လို့2015ခုနှစ်စည်ရင်အရာ3သိန်းကနေ4သိန်းကျော်အထိရှိနိုင်တယ်လို့တကောင်စည်ရင်ပါရွှေ့ပြောင်းလူရည်စည်ရင်အရာသိရပါတယ်
ကရင်တိုင်းရင်းသားလက်နက်ကိုင်3ဖွဲ့ပြန်လည်ပေါင်းစည်းနိုင်ဖို့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တွေကဒေသခံတွေတောင်းဆိုပြီးလူထုဆန္ဒခံယူပွဲပြုလုပ်ပါတယ် KNU KNLA PC စတဲ့ကရင်လက်နက်ကိုင်3ဖွဲ့ကပြန်လည်ပေါင်းစည်းနိုင်ရန်ဒေသခံတွေလိုလားပြီးတော့ KNU ရဲ့မူဝါဒတစ်ခုတည်းအောက်မှာအတူတကွလှုပ်ဆောင်စေချင်တယ်လို့ကော့ဂရိတ်မြို့နယ်လူထုကောင်းဆောင်တူဖြစ်တဲ့မမ်းမြအေးကပြောပါတယ်ဇွန်လ16ရက်နေ့ကပြုလုပ်တဲ့လူထုဆန္ဒခံယူပွဲဟာဒေသခံလူထု1000ကျော်ကနေပြန်နေပူးပေါင်းဖို့တောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂလူ့အခွင့်အရေးအရာရှိ Miss Yahili ဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားရာလူ့အခွင့်အရေးချိုးဖောက်မှုခံနေရတဲ့ရှမ်းမြောက်ဒေသမှာရှိတဲ့မြို့နယ်တချို့ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်သက်ခြင်းခံနေရပါတယ်။ဒီအခြေအနေမှာရှမ်းလူ့ခွင့်ရအဖွဲ့တွေကလည်းဒေသတွင်လူ့ခွင့်ရချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့မစ္စယန်ဟီလီနဲ့တွေ့ဆုံတင်ပြခဲ့ပါတယ်။ဒီကြောင့်ကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်။
မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင်းဒေသခံတိုင်းရင်းသားတွေကလူခွင့်ရေးအမျိုးမျိုးချိုးဖောက်ခံနေရပါတယ်။မြန်မာနိုင်ငံဆိုင်ရာကပ္ပကူလတမကလူခွင့်ရေးအရာရှိမစ်ရန်ဟီလီအနေနဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့ရှမ်းမြောက်ဒေသဘက်ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်တတ်ခြင်းခံနေရတဲ့အခြေအနေမှာရှမ်းလူငယ်ကူညီအဖွဲ့ကနေလူခွင့်ရေးချိုးဖောက်မှုခံနေရတဲ့အကြောင်းကိုမစ်ရန်ဟီလီထံတင်ပြခဲ့တယ်လို့ရှမ်းလူငယ်ကူညီကကိုစရဲဆိုင်အောင်မြင့်ဦးကပြောပါတယ်
စုရတယ်ရက်တရာစီမံကိန်းတွေကျွန်တော်တို့စံကုန်တွေကြောင်းလုံးမှုတွေကြီးစားတယ်ပြီးတဲ့အချိန်ကျစုကြီးစားတယ်ပြီးတော့ရှေ့ကမ်းလုပ်ဓမ္မတွေဘာလို့ရှေ့ကမ်းလုပ်ကြတယ်လို့ဉာဏ်စုလုပ်တဲ့ကိစ္စတွေကကျွန်တော်တို့ကအများကြီးကြားခဲ့တယ်ပြီးတော့မြောက်ပိုင်းကိစ္စမှာနော်ကျွန်တော်ကြောင်းမဲနဲ့နှန့်ခမ်းမှာဖြစ်တဲ့နေတဲ့ဟိုလက်တွေမပေါ်နိုင်တဲ့အမျိုးအရာလုံးချုပ်မှုရှုတဲ့ကိစ္စတွေပုံစံတွေဒီဖွဲ့ကိုဒီလိုမျိုးကြားဒီဘက်နဲ့ဒီဘက်နဲ့ဒီဖွဲ့ကိုတွန်းနေကြတာကြတော့ကျွန်တော်တို့အနေနဲ့ဒါတွေကသိအောင်စွာအရေးကြီးဘေးလုံးတွေကျွန်တော်တို့ကြည့်ကြားခဲ့ပါတယ်
NLD ဆိုရတဲ့လက်ထက်မှာရတရားစီမံကိန်းမှာပါဝင်တဲ့ရှေ့ပြောင်းနေထိုင်တဲ့အလို့သမားတွေကိုအိမ်ထောင်ဆုစင်းထုတ်ပေးတာတွေရှမ်းပြည်နယ်အတွင်းမြို့ဝင်ထွက်မှုဦးတွေဒေတာခံပါရာစာပေကိုရေးတားခွင့်မပြုဘဲပိတ်ပင်မှုတွေရှိနေတယ်လို့ဆိုင်အောင်မြင့်ဦးကဆိုပါတယ်ဒီလူခွင့်ရေးချိုးဖောက်ခံနေရတဲ့ဒေတာခံလူထုတွေအတွက်မစ်ရန်ဟီလီအနေနဲ့မြန်မာဆိုရနဲ့တပ်မတော်တို့တစုံတရာဖိအားပေးနိုင်လိမ့်မယ်လို့ဆိုင်အောင်မြင့်ဦးကမျှော်လင့်တယ်လို့လည်းပြောပါတယ်မစ်ရန်ဟီလီဟာရှမ်းပြည်နယ်မြောက်ပိုင်းအတွင်းလာရှိုးမြို့ထိလေရင်နဲ့တွားရောက်ခွင့်ပေးပေမဲ့တကယ်စီရေပฏิပက္ခဖြစ်နေတဲ့ကြောက်မဲကုတ်ခိုင်နမ်ခမ်းမြို့နယ်ဘက်ကိုလုံခြုံရေးရမြန်မာအာဏာပိုင်တွေကတွားခွင့်မပြုခဲ့ပါဘူးမစ်ရန်ဟီလီရဲ့ဒီတစ်ခေါက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်ဘက်ကိုလည်းရောက်ရှိသွားပြီးမြန်မာနိုင်ငံအနောက်ပိုင်းကလူမျိုးရေးပြည်ထနာကိုတွားရောက်လိလာမှတ်တမ်းယူခဲ့ပါသေးတယ်
။ဆက်ပြီးတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းမွန်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တွေနဲ့မေလ18ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲ။မွန်ပြည်နယ်အတွက်အစိုးရနဲ့လွတ်တော်ကြားအပြန်အလှန်ထိန်းချုပ်မှုအားနည်းနေပြီလား။ဒီအခြေအနေကိုမြင့်စနိုင်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့အခြေအနေကိုသထုံမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပြပါဗျာ ဒေါက်တာကိုစလဲရီရဲ့တာဝန်ဟာမိကိုမေးဖို့အစိုးတင်ဖို့နဲ့ဥပဒေကြမ်းရေးဆွဲဖို့အတွက်တာဖြစ်ပြီးအစိုးရဝေဖန်တာထောက်ပြတာတွေဟာလွှတ်တော်ကိုစလဲရီရဲ့အလုပ်မဟုတ်ဘူးလို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကပြောသွားပါတယ်ကျော်လ18ရက်နေ့ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံထားတာနဲ့ပတ်သက်ပြီးကြက်မြော်မြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကအခုလိုပြန်ပြောပြပါတယ်
။အစိုးရလုပ်သူဒီမှာကျွန်တော်တို့ဝေဖန်တာတို့ဒီမှာထောက်ပြတာတို့ကျွန်တော်တို့လုပ်ဖို့စူလာရီယုံပါခင်ဗျာ။အဓိကကျွန်တော်တို့ဒီနေ့လွှတ်တော်နဲ့အစိုးရကအတားအယဉ်ထင်ကြောင်းကိုကျန်မဲ့လဲပေါ့နော်။ထင်ကြောင်းကိုဒါလူထင်ကြောင်းနေရာမှာလည်းအဓိကသူတို့လုပ်နေတဲ့အလုပ်ကကျွန်တော်တို့အနာကိုစိုးရိမ်လို့
ပြည်သူ့လွှတ်တော်ဥက္ကဋ္ဌလာရာဟာမွန်ပြည်နယ်ဆိုရနဲ့မွန်ပြည်နယ်လွှတ်တော်အကြားပတ်သက်မှုရှိနေတဲ့အနေအထားကြောင့်ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကအခုလိုပြောပါဗျာ။ဒ
ီနေ့ကလွှတ်တော်ဆိုရကအပပြီးတော့သုံးဦးသုံးခွဲဆုတ်ပြီးတော့ဆွေးနွေးညှိနှိုင်းပြီးဒီနေ့တော့ကောင်းတဲ့ပေါ်ပါတဲ့
ပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေမွန်ပြည်နယ်လွှတ်တော်ကိုလာပြီးတော့လက်ညွန်ချက်ပေးသွားတာနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ဟာပြည်သူ့လွှတ်တော်ရဲ့လက်အောက်ခံဖြစ်သွားပြီလားမွန်ပြည်နယ်လွှတ်တော်ဟာမွန်ပြည်နယ်အစိုးရရဲ့လောက်ငန်းဆောင်သားတွေကိုထိန်းချုပ်ပိုင်ခွင့်မရှိဘူးလားဆိုတာမျိုးမွန်ပြည်သူတွေအကြမ်းမှမေးခွန်းထုတ်เสียဖြစ်လာနေခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းတို့ခေါ်ဝေါ်သုံးဆွဲဖို့မြန်မာအစိုးရရဲ့ပြောဆိုမှုအပေါ်ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်။ကချင်ပြည်နယ်မြကြီးနားမြို့အတွင်းတနက်ထိမှတည်ဆုံသွားတဲ့ကျောင်းသားတဦးနဲ့ပတ်သက်ပြီးကျောင်းသားတွေနဲ့လူထုတချို့ကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ။
တောက်ကြနေနေတဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတဆုံးလေး American တခွင်းသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောတာရှင်များခင်ဗျာ။အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမူရီဟာမကြာသေးခင်ကပဲဝါရှင်တန်ဒီစီမြို့တော်ကို၃ရက်ကြာတရားဝင်အလဲပတ်ခီးဖြစ်လာရောက်တည်ပတ်ခဲ့ပါတယ်။ခီးစဉ်အတွင်းအမေရိကန်စီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အပြင်လွှတ်တော်မှလည်းမိန့်ခွန်းပြောဆိုခဲ့တယ်လို့သမ္မတဘရက်အိုဘားမားနဲ့နိုင်ငံခြားဆက်ဆံရေးဆွေးနွေးခဲ့ကြပါတယ်။ဒါဆိုရင်ခေါင်းဆောင်နှစ်ဦးကြားတတိယကြိမ်ထိပ်တီးတွေ့ဆုံမှုဖြစ်တယ်လို့ကမ္ဘာအကြီးအမားဆုံးဒီမိုကရေစီတိုင်းပြည်နှစ်ခုကြားမိဖက်ဆက်ဆံရေးအားကောင်းနေမှုကိုထင်ဟပြသနေတာလည်းဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမှုအပြီးအမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့ကြားကဏ္ဍတော်တော်များများမှ၄နှစ်တဲ့နက်ဆိုင်နဲ့အတူတကွပူးပေါင်းဆောင်ရွက်မှုတွေရှိနေပြီဖြစ်ကြောင်းသမ္မတဘရက်အိုဘားမားကမှတ်ချက်ပြုပြောဆိုခဲ့ပါတယ်။ပဲရစ်မှာတမိုင်းဝင်ဥတုရာသီပြောင်းလဲမှုဆန္ဒသဘောတူညီမှုရရှိဖို့အတွက်ကြိုးပမ်းအားထုတ်တဲ့နေရာမှာအိန္ဒိယနိုင်ငံဘက်ကကူညီမှုပေးခဲ့တဲ့အခမ်းအနားကိုသမ္မတအိုဘားမားကညှိညွှန်းပြီးတော့အကောင့်ထဲဖော်နိုင်မှုအတွက်နှစ်နိုင်ငံစလုံးအနေနဲ့တန်တိထံချမှတ်လှုပ်ဆောင်နိုင်ခဲ့မှုကိုလည်းအတိအမှတ်ပြုပြောဆိုခဲ့ပါတယ်။ခေါင်းဆောင်တွေအနေနဲ့လည်းအခုနှစ်အတွင်းသဘောတူညီမှုကိုဘယ်လိုဆက်လက်ပြီးတော့အကောင့်ထဲဖော်နိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။ခေါင်းဆောင်နှစ်ဦးဟာ2016ခုနှစ်မွန်ထရီယယ်သဘောတူစာချုပ်မှာကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ Hydrofluorocarbonဒရပောင်းပါဝင်မှုနဲ့ပတ်သက်တဲ့ပြင်ဆင်ချက်ပြုလုပ်နိုင်ရေးအတွက်ဆောင်ရွက်နိုင်မှုအပြေရှာခဲ့ကြပါတယ်။နှစ်နိုင်ငံကြားပြုလုပ်နေတဲ့အရက်ဖက်သုံးနျူကလ িয়ার စွမ်းအင်အခြေအနေနဲ့ပတ်သက်ပြီးတော့ဖြစ်ထွန်းတိုးတက်မှုတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။နောက်ပြီးအိန္ဒိယနိုင်ငံအတွင်းတန်းနဲ့ချီတဲ့လူတွေအတွက်စိတ်ချရပြီးတန့်စင်တဲ့လျှက်စစ်တအားရရှိဖို့အတွက် Westinghouse အနုမြူဓာတ်ပေါင်းမှု6ခုစတင်တည်ဆောက်နေမှုကိုကြိုဆိုခဲ့ကြပါတယ်။အိန္ဒိယနိုင်ငံအနေနဲ့နျူကလ িয়ার ထုတ်လို့ရောင်းချတဲ့အုပ်စုအတွင်ပါဝင်လာမှုပေါ်အမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်။ဒီအဖွဲ့ဟာနျူကလ িয়ার လက်နက်ထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ကုန်ကျန်းပစ္စည်းတွေလွှဲပြောင်းခြင်းပြည်ပကိုတင်ပို့မှုစတာတွေကိုထိန်းချုပ်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးပွားမလာအောင်ရည်ရွယ်လှုံ့ဆော်နေတဲ့အဖွဲ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံစလုံးအနေနဲ့အဓိကဦးစားပေးလှုံ့ဆော်ဖို့ဆုံးဖြတ်ထားချက်ကတော့စီးပွားရေးအခွင့်အလမ်းတွေပုံမှန်တိုးတက်ကောင်းမွန်လာအောင်မြင့်တင်ပေးရေးနဲ့စည်ရဲနွမ်းမမှုလျော့ပါစေရေးဖြစ်ပါတယ်။သူနဲ့ဝန်ကြီးချုပ်မိုဒီတို့နှစ်ဦးဟာကုံသွယ်မှုနဲ့နိုင်ငံစလုံးလူငယ်တွေအလုတ်ကံတွေတိုးတက်ပေါ်ဆောင်ပေးရတဲ့ပူပေါင်းဆောင်ရွက်ရေးကိစ္စတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒေတာရင်းမှာအရေးကြီးတဲ့လုံခြုံရေးနဲ့တည်ဆင်တဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုတို့မှာရင်းညာရေးဒီမိုကရေစီရေးစီးရေးထက်ညီညာတဲ့တန်တမာနီလန့်အတုံးပြုအပြေရှာရေးစားတဲ့ကိစ္စရပ်တွေမှာတူညီတဲ့သဘောထားအမြင်တွေရှိကြတယ်လို့သမ္မတအိုဘားမားကပြောလိုက်ပါတယ်။နိုင်ငံတကာနယ်ပယ်မှာကျွန်ုပ်တို့အတူတကွလက်တွဲလုပ်ကင်ကြမယ်ဆိုရင်တိတာထင်ရှားတဲ့တိုးတက်ဖြစ်ထွန်းမှုတွေရရှိနိုင်မှာဖြစ်ကြောင်းလည်းပြောပါရယ်။သမ္မတအိုဘားမားနဲ့ဝန်ကြီးချုပ်မိုဒီတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုဟာမဟာဗျူဟာအရတူညီတဲ့သဘောထားအမြင်တွေတိုးမြှလာကြောင်းနဲ့နှစ်နိုင်ငံစလုံးလူညိုရေးနဲ့အေဂျန်တာယာဝတ်ပြောစီရေးအတွက်ဆက်လက်ပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ရကြောင်းဖော်ပြထားပါရယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုတော့
တင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါရှင်
။ဗြိတိန်နိုင်ငံဥရောပတမကတွေကနေခွဲထွက်မထွက်တမန်ဝင်ပြည်လုံးချက်ဆန္ဒခံရပွဲကိုကြက်တပရင်းနေမှာမဲပေးမှုတွေပြီးဆုံးသွားပါပြီ။လူဝင်မှုကြီးကြပ်ရေးအချုပ်ချာအာဏာပိုင်ဆိုင်မှုလုံခြုံရေးနဲ့ဗြိတိန်နိုင်ငံအနာဂတ်စီးပွားရေးဆိုင်ရာကဏ္ဍမျိုးစုံမှုကိုရိုက်ခတ်မှုရှိနေတဲ့အဖြစ်ထွက်လာမယ်။ဒီဆန္ဒခံရပွဲရလဒ်ကိုတောက်ကြနေစောစောမှသိရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှအထောက်ထားမဲ့ပြောင်းရွှေ့နေထိုင်တဲ့တန်းနယ်ချီတဲ့သူတွေကိုမှောင်းထုတ်မဲ့ကိစ္စရွှေ့ဆိုင်းရင်သမ္မတအိုဘားမားရဲ့အစီအစဉ်ဟာပြည်ထောင်စုတရားရုံးချုပ်မှာဆုံးဖြတ်ချက်မချနိုင်ခဲ့တဲ့အတွက်ရှေ့မတိုးနိုင်ဖြစ်သွားပါတယ်။လူဝင်မှု policy အပြောင်းအလဲတွေလွှတ်တော်ကအတည်ပြုဖို့ညှင်းဆန့်ခဲ့ပြီးတဲ့နောက်မှာသမ္မတရဲ့အုပ်ချုပ်ရေးအမိန့်နဲ့အကောင့်ထည့်ဖို့ကြိုးပမ်းမှုကိုအောက်ရုံးကပယ်ချတာဖြစ်ပါတယ်။ထိုင်းနိုင်ငံကို၃ရက်ကြာခီးသွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကခီးစဉ်ပထမနေ့မှာကြာတာပရင်းနေ့မှာမြန်မာရှေ့ပြောင်းအလို့သမားအများစုနေတဲ့မဟာထိုင်ကိုသွားရောက်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကဒီကနေ့တောက်ကြံနေမှာတော့ထိုင်းတက္ကသိုလ်ကျောင်းသားတွေနဲ့တွေ့ဆုံမှုရှိတယ်လို့ထိုင်းဝန်ကြီးချုပ်ပရန်ယုတ်ချာအိုချန်နယ်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်မစ္စရန်ဟီလီဟာဒုတိယနေ့ခီးစဉ်ဖြစ်တဲ့စစ်တွေမျိုးမင်းကန်ရပ်ကွက်ကရခိုင်ဒုက္ခသည်စခန်းကိုသွားရောက်ခဲ့ပါလေ။ကဘာပေါ်ကအသက်15နှစ်နဲ့64နှစ်ကြားလူပေါင်းတန်ပေါင်း250လောက်ဟာ2014ခုနှစ်မှာအနည်းဆုံးမွေးရဆေးတစ်ချိန်သုံးဆွဲတယ်လို့ကုလသမဂ္ဂအစိုးရကပြောပါလေ
။ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။
ဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲကောင်ပါ engineer ကတော့ Zainab Abdul Rahman ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်လေးကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.